Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VO American တိုင်းရဲ့2019ခုနှစ်ဇူလိုင်လ2ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီ10:00အထိ American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ25 30နဲ့50နဲ့လမ်းလမ်းမီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နေတယ်လို့ကျွန်တော် VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းယူတင်ဆက်ပါပါ
ကျွန်တော်သားညူပါတိုင်းလာနေတော့ဟောင်ကောင်မှာဖြစ်တဲ့ဆန္ဒပြမှုဟာဟောင်ကောင်ရဲ့တည်ငြိမ်မှုကိုထိခိုက်စေတဲ့ဥပဒေပြင်ပလို့ရဖြစ်တဲ့ဆိုပြီးတော့တရုတ်ကဝေဖန်ပြစ်တင်ပါတယ်။ဇူလိုင်4ရက်ကြာရောက်မဲ့ American လွတ်လပ်ရေးနေ့အခမ်းအနား Washington DC မှာတော့ပုံမှန်လိုမျိုးမီရှူမီပန်ဖောက်လော့တာဖြင့် American စစ်တပ်ရဲ့စီးရဲပြသမှုဂွန်ပြူချီတက်မှုတွေကိုပါပေါင်းဖို့စီစဉ်ဆောင်ရည်နေကြပါတယ်။ဆရတဲ့ဒီထိတ်တဲအောင်နိုင်ငံတကာသတင်းတွေကိုမနှမ်းလောင်တဲ့တူကြီးကြပြသဖို့ရှိပါတယ်ကိုညာရင်
ဟုတ်ကဲ့ပါခင်ဗျာဒီကနေ့ညနားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့ကိုပိုင်အုတ်ချုပ်ခွင့်ရဒေတာဖြစ်လာဖို့ရီမှန်တာကြောင့်မိုင်းလာလက်နက်ကင်အဖွဲ့ခေါင်းဆောင်ကပြောပါတယ
်အထူးဒေတာလေးကိုရီနေဒီချန်ကွန်ပျူတာဒါရပေါ့ပြောခဲ့တာအရင်ကနော်မိုင်းအုတ်ချုပ်ခွင့်ရရှိတဲ့
မိုင်းလာအဖွဲ့ဥက္ကဋ္ဌဦးဆန်းလင်းပြောကြားသွားတာပါဒီအကြောင်းနဲ့အတူကချင်ပြည်နယ်တနိုင်းမြို့ကပရင်လုတ်ွက်တွေပြန်လဲလုတ်ခွင့်ပေးနေတဲ့အကြောင်းနဲ့ရခိုင်မြောက်ပိုင်းမှာတမတော်ရဲ့အဖမ်းဆီးခံရတဲ့ဒေသခံရွာသားတချို့တိုက်စုံမှုတွေရှိနေတဲ့အကြောင်းတခါနိုင်ငံတကာသတင်းမှာတော့အီရန်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့တုံ့ပြန်သံတွေကိုလည်းကြားဖို့ရှိပါတယ်ဒုတိယပိုင်းမှာတော့တိုက်ရိုက်လေလံဆွေးနွေးကမ်းကိုနားဆင်ရမှာပါခင်ဗျာဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုသားညုံဦးနဲ့မနှမ်းလောင်တို့ပြောပြပေးပါအောင်ဗျာ
တိုင်းလာနေတော့ကတော့ဟောင်ကောင်မှာဖြစ်သွားတဲ့ဆန္ဒပြမှုဟာဟောင်ကောင်ရဲ့တည်ငြိမ်မှုကိုထိခိုက်စေတဲ့ဥပဒေပြင်ပလို့ရဖြစ်တဲ့ဆိုပြီးတော့တရုတ်စုရကဝေဖန်ပြစ်တင်လိုက်ပါတယ်။ဟောင်ကောင်ကိုတရုတ်စုရအောက်လွှဲပြောင်းပေးခဲ့တဲ့22နှစ်မြောက်နှစ်ပတ်လည်နေ့ဇွန်လ1ရက်နေ့မှာပဲထောင်ခံရှိတဲ့ဆန္ဒပြသူတွေဟာဟောင်ကောင်လွှတ်တော်ထဲကိုဝင်ရောက်စီးနင်းခဲ့ကြတာပါ။ဆန္ဒပြသူတွေဟာအဆောင်အတွင်းကလူသားချင်းညာတွေအထိဝင်ရောက်ခဲ့ကြသလိုနေရာနေပေါ်မှာလည်းတရုတ်စုရစက်ကြီးပုံတွေစာတွေကိုစီးနင်းဖြန့်ပတ်ခဲ့ကြပါတယ်။အဲ့နောက်ထီကယုံနှစ်နေရေးတွေရောက်လာပြီးတော့မြေယိုဘုံတွေသုံးဆန္ဒပြသူတွေကိုလူစုခွဲခဲ့ရပါတယ်။ဟောင်ကောင်ဆိုင်ရာတရုတ်အစိုးရရုံရဲ့ထုတ်ပြန်ချက်ကိုဒီကနေ့အစိုးရသတင်းဌာနတွေကထုတ်လွှင့်ပြီးတော့ဒီဖြစ်ပျက်ဟာတရားဥပဒေစိုးမိုးမှုအတွက်ချင်းချောက်မှုဖြစ်တယ်လို့ပဲဟောင်ကောင်ရဲ့လူမှုတည်ငြိမ်ရေးကိုလည်းထိခိုက်စေတဲ့ဟောင်ကောင်ရဲ့အခြေခံအကျိုးစီးပွားကိုပါအနေနဲ့ဖြစ်စေတယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြပါတယ်။တရင်းဟာနေဖြစ်ပျက်မှာမူလရုံကတောင်းကနန်းရှိတဲ့ဆန္ဒပြသူတွေဟာဟောင်ကောင်ရဲ့အဓိကလက်မကြီးတွေပေါ်မှာငြင်းငြင်းကြင်းကြင်းနဲ့ဆန္ဒပြခဲ့ကြတာပါ။အဲ့ဒီနောက်မှာဟောင်ကောင်လွှတ်တော်တဲ့ကိုလူအုပ်တချို့ဝင်ရောက်စီးနင်းမှုဖြစ်ပါတယ်။ဟောင်ကောင်မှာပြီးခဲ့တဲ့ရက်တွေကလည်းကြီးမားတဲ့လူလူဆန္ဒပြမှုတွေရှိခဲ့ပါတယ်။ဒါကြောင့်လည်းဗြိတိသျှကိုလိုနီအောက်ကနေပြီးတော့တရုတ်ဆရာကိုလွှဲပြောင်းပေးခဲ့တဲ့သဘောတူညီချက်ပါ2049ခုနှစ်အထိဟောင်ကောင်ဟာကိုယ်ပိုင်အုပ်ချုပ်ခွင့်ရှိရမယ်ဆိုတဲ့အခွင့်အရေးဆုံးရှုံးပါကိုဟောင်ကောင်မှာစိုးရိမ်မှုတွေတိုးလာနေပါတယ်။လက်ရှိအားဖြစ်တော့ဟောင်ကောင်မြို့သူမြို့သားတွေဟာတရုတ်ပြည်မကြီးနဲ့မတူဘဲနဲ့တနင်္ဂနွေစနစ်နှစ်ခုဆိုတဲ့မူနဲ့သူ့ရဲ့တရားဖွဲ့စည်းပုံအရနိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးချုပ်ကိုခန်းဆားခွင့်ရှိနေပါတယ်ခင်ဗျာ။
American သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင် Kim Jong Un နဲ့ဦးလက်တလောကိုရီးယားနယ်စပ်မှာတွေ့ဆုံခဲ့ကြတာနဲ့ပတ်သက်ပြီးတဟာနိုင်ငံကြားခေတ်သစ်ဆက်မျက်နှာတစ်ခုဖွင့်ဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောပါတယ်။သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင် Kim တို့ရဲ့တွေ့ဆုံမှုဟာဟန်ပြတသက်ဖြစ်တယ်လို့အများကဝေဖန်နေကြတဲ့ကြားမှာပဲသမ္မတမွန်ဂျေအင်ကအခုလိုမှတ်ချက်ပြုပြောတာပါ။ကောင်ဆောင်ဦးကြားတရားဝင်သဘောတူလက်မှတ်ရေးထိုးတာရင်းမရှိပေမဲ့အခုလိုတွေ့ဆုံမှုကနိုင်ငံကြားတင်းမာနေရာတွေကိုရော့သွားစေမယ်ငြိမ်းချမ်းရေးလာစားဖြစ်တယ်လို့သမ္မတမွန်ကပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကတောင်နဲ့မြောက်ကိုရီးယားနိုင်ငံကြားကဆင်မဲဆုံကိုဖျက်ကျော်ပြီးနိုင်ငံကောင်ဆောင်ဦး Freedom House မှာတနအိလောက်ကြာအောင်တွေ့ဆုံခဲ့ကြတာပါ။မကြာခင်တင်းမာတွေအတွင်းမြောက်ကိုရီးယားနဲ့ဆွေးနွေးပွဲတွေပြန်ဆနိုင်တော့မယ့်အကြောင်းလဲတောင်ကိုရီးယားသမ္မတမွန်နဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကသမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင် Kim Jong Un ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာတွေ့ဆုံခဲ့ပေမဲ့အောင်မြင်မှုမရခဲ့တဲ့နောက်ဆွေးနွေးပွဲတွေကိုရပ်ဆိုင်ထားတာဖြစ်ပါတယ်။
အီရန်နိုင်ငံဟာအနည်းအကျဉ်းကြီးမိနဲ့ကစားသလိုမျိုးလုပ်နေတယ်ဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။အီရန်ဟာနိုင်ငံတကာနဲ့ရထားတဲ့2015ခုနှစ်သဘောတူညီချက်ပါတန့်စင်ယူရိုနီယံပမာဏထက်ကိုကျော်လွန်ထုတ်လုပ်ခဲ့ပြီးဆိုပြီးအီရန်ဆွေကတနင်္လာနေ့တုန်းကကြေညာခဲ့တဲ့နောက်အမေရိကန်သမ္မတကအခုလိုတုံ့ပြန်ပြောလာတာဖြစ်ပါတယ်။သူတို့ဘာလုပ်နေလဲ၊သူတို့ဘာနဲ့ကစားနေတယ်လဲ၊သူတို့ဘာသာသူတို့သိပါတယ်လို့သမ္မတထရမ့်ကသတင်းတောက်တွေကိုအင်ပြီးတော့မှပြောပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့အမေရိကန်အနေနဲ့ကဘတော်မှခွင့်ပြုမှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ကိုသမ္မတအင်ဗီရိုကဒီမတိုင်ခင်ကထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်။အီရန်ခေါင်းဆောင်တွေအနေနဲ့သူ့ရဲ့လိုရက်ကိုမပြေမချင်းအီရန်ပေါ်မှာဆက်ပြီးတော့ဖိအားတွေပေးမယ်လို့သမ္မတအင်ဗီရိုကထုတ်ပြန်ထားပါတယ်။300ကီလိုဂရမ်ပဲထုတ်ရမယ်ဆိုတဲ့ကန့်သတ်ထားချက်ကိုကျော်လွန်ပြီးတော့3.69ရာခိုင်နှုန်းတိုးမြှင့်ထုတ်လုပ်နေတဲ့အကြောင်းအီရန်နိုင်ငံကြီးဝန်ကြီးဂျက် Javad Zarif ကမနေ့ကပြောဆိုလိုက်တာပါအီရန်အနေနဲ့အခုလိုမျိုးယူရေနီယံထုတ်လွှတ်မှုကန့်သတ်ထားတာထက်လောက်လာတယ်ဆိုတာကိုလည်းအီရန်ပေါ်မှာစောင့်ကြည့်နေတဲ့နျူကလ িয়ার စောင့်ချက်ရေးကုလသမဂ္ဂအေဂျင်စီကလည်းအတည်ပြုပါတယ်အီရန်နိုင်ငံဟာအမေရိကန်နဲ့ EU ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ဒီနျူကလ িয়ার အရေးဆိုင်ရာသဘောတူညီချက်တစ်ခုကို2015ခုနှစ်ကယူခဲ့ပါတယ်အဲ့ဒီထက်မှာတော့ယူရေနီယံထုတ်လွှတ်မှုပမာဏကိုကန့်သတ်ထားတာကိုအီရန်ဘက်ကလက်ခံပြီးတော့အပြန်အလှန်အဖြစ်အီရန်ပေါ်တန်ခတ်မှုတွေကိုနိုင်ငံတကာကပြန်ရုပ်ခဲ့ပါတယ်။ဒါပေမဲ့လို့အမေရိကန်ပြောင်စုဘက်ကဒီသဘောတူညီချက်ကိုပြီးခဲ့တဲ့နှစ်တုန်းကပြန်ရုပ်ထားပါတယ်
။ဆူဒန်နိုင်ငံမှာအာဏာသိမ်းစစ်ကောင်ဆောင်တွေအနေနဲ့အရက်သားတွေလက်ထက်အုပ်ချုပ်ရေးအာဏာလွှဲပြောင်းပေးဖို့တနင်္လာနေ့ကတောင်းဆိုဆန္ဒပြကြသူတွေကိုအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်အနည်းဆုံးလူ70ဦးသေဆုံးခဲ့ပြီးတဲ့နောက်အခြေအနေတွေဟာတင်မာနေကြပါ။လုံခြုံရေးတပ်ဖွဲ့တွေနဲ့ထိုက်တန်ရင်ဆိုင်မှုတွေကြောင့်အနည်းဆုံးလူ300လောက်လည်းထိခိုက်ဒဏ်ရာခဲ့တယ်လို့ဆိုပါတယ်မြို့တော်ခါတူမ်နဲ့နိုင်ငံအတွင်းကအခြားမြို့တွေမှာပြစ်လုခဲ့တဲ့ငြိမ်းချမ်းစွာချီတဲ့ဆန္ဒပြပွဲတွေကိုကြည့်ချင်းအပြင်ဆူဒန်နိုင်ငံသားတွေဟာအယက်သားဦးဆောင်တဲ့ဂျားဖြတ်အစိုးရကိုလိုလာတယ်ဆိုတာကိုပြသနေကြောင်းအတိုက်အခံတွေကပြောပါတယ်ဧပြီလ17ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတော့အာဏာရှင်သမ္မတအိုမာအယ်ဘာရှားကိုဖြုတ်ချလိုက်တာဟာအခုဆိုရင်3လရှိလာပြီဖြစ်ပေမဲ့နိုင်ငံရေးအခြေအနေတွေဟာတင်မာနေဆဲဖြစ်ပါတယ်ရတားတွေအပေါ်လက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်နှိမ်နှင်းခဲ့တဲ့အပေါ်အမေရိကန်အစိုးရကပြစ်တင်ရှုံချလိုက်ပါတယ်။အုပ်ချုပ်ရေးအာဏာကိုအရတားတွေလက်ထက်လွှဲပြောင်းပေးဖို့အာဖရိကသမဂ္ဂနဲ့အနောက်အာဖရိကတိုက်အတွင်းကနိုင်ငံအတော်များများကတောင်းဆိုနေကြပါတယ
်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965ไมโครมีเตอร์32กิโลเฮิรตซ์9300ญาไมโครมีเตอร์51กิโลเฮิรตซ์5885တို့အပြင်စနစ်တင်းတွေမှာไมโครมีเตอร์190กิโลเฮิรตซ์3905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်ဂျူလိုင်လ၄ရက်နေ့မှာကြာအောင်မဲ့ American လွတ်လပ်ရေးနေ့အခမ်းအနား Washington DC မှာတော့ပုံမှန်လိုမျိုးမီရှူးမီးပတ်တွေဖောက်လွှတ်ဆင်နွှဲတာအပြင်American စစ်တပ်ရဲ့စီးပြတ်သားမှုဂုံပြူချီတက်မှုတွေကိုပါပါဝင်စီဖို့ American သမ္မတ Donald Trump ကကြိုးစားနေပါတယ်။ဇူလိုင်လ၄ရက်နေ့အင်ကာနေညနေပိုင်း Washington DC ကလင်ကွန်အမတ်တရအဆောက်အုံရှိမှာမေကွန်စကားပြောဖို့ကိုလည်းသမ္မတ Donald Trump ကစီစဉ်ထားပါတယ်။အဲ့ဒီခါနာရှိဆုံးမှာအထူးဧည့်သည်တွေတက်နေရာပြင်ဆင်ပြီးတော့အဲ့ဒီအတွက်လက်မှတ်နေရာတွေကိုလည်းသမ္မတအင်ပီရိုကနေပြီးတော့စီစဉ်ဖြန့်ပေးမှာဖြစ်ပါတယ်။1986ခုနှစ်မှာ Britain လက်အောက်ကနေပြီးတော့လွတ်လပ်ရေးရလာခဲ့တဲ့ American ပြည်ထောင်စုဟာအဲ့ဒီနေ့ရောက်တိုင်းမှာ American ပြည်ထောင်စုကိုစတင်လိုက်တဲ့လွတ်လပ်ရေးနေ့ဆိုပြီးတော့ခါနာကျင်းပလေးရှိပါတယ်။ဒါကြောင့်လည်းအမေရိကန်သမိုင်းမှာတော့ဒီနေ့ကိုရေးကြီးတဲ့နိုင်ငံအနေဖြစ်သတ်မှတ်ကြသလိုအစင်လာအခမ်းအနားတွေမှာလည်းပါတီတစ်ခုခုအုပ်စုတစ်ခုခုနိုင်ငံရေးအခြေခံတစ်ခုခုကိုအလေးပေးတာမျိုးရှောင်ကြလေးရှိပါတယ်။ဒါပေမဲ့လည်း2020သမ္မတရွေးကောက်ပွဲကနီးလာပြီမို့လို့အခုလိုဒီလွတ်လပ်ရေးအခမ်းအနားကိုသမ္မတအနေနဲ့သူ့ရဲ့နိုင်ငံရေးအကျိုးများအတွက်လှုပ်လာမှာကိုသမိုင်းဆရာအချို့ကစိုးရိမ်ကြောင်းပြောနေပါတယ်။အမေရိကန်သမ္မတတဦးကိုယ်တိုင်ဒီလွတ်လပ်ရေးအခမ်းအနားမှာပါဝင်လာတာဟာလွတ်လပ်ရေးနဲ့ပတ်သက်လို့အစင်လာသဘောတဘာဝကိုပြောင်းလဲစေနိုင်တယ်လို့အမေရိကန်သမိုင်းအဖွဲ့အစည်းကြီးရဲ့အမှုဆောင်ညွှန်ကြားမှု Jim Grossman ကဝေဖန်ပါတယ်။စစ်တမ်းသစ်တစ်ခုမှာတော့အခုဇူလိုင်4ရက်သမ္မတမေကွန်ပြောမဲ့ပုံမှာအမေရိကန်အများစုကလက်ခံတာတော့တွေ့ရပါတယ်။ Republican 88ရာခိုင်နှုန်း၊ Democrat 28ရာခိုင်နှုန်းနဲ့တိကျလွတ်လပ်သူ55ရာခိုင်နှုန်းတို့ကသမ္မတမေကွန်ပြောမဲ့ဒီအစီအစဉ်ကိုလက်ခံတယ်လို့အဲဒီစစ်တမ်းမှာဖော်ပြပါတယ်။အခုနှစ်အမေရိကန်လွတ်လပ်ရေးနေ့မှာတော့မီရှူးမီပန်ဖောက်တာတွေကိုလည်းအရင်နှစ်ကထက်ပိုပြီးတော့လုပ်ဖို့စီစဉ်ထားပါတယ်။ရင်ဆုံးတော့လင်ကွန်အမတ်တရအဆောင်နောက်ကနေမီရှူးမီပန်ဖောက်ပြီးတော့နောက်မှာအရိကနေမိုင်းအနည်းငယ်ပဲဝေးတဲ့ပန်းချံတစ်ခုကတစ်ခုတည်းကနေပြီးတော့နောက်ထပ်မီရှူးမီပန်တွေထပ်မံဖောက်လုပ်ဖို့စီစဉ်ထားပါတယ်ခင်ဗျာ
။နေဆက်လုံခြုံရေးတပ်ဖွဲ့ဝင်တွေဟာ Facebook အဖွဲ့ဖွဲ့ထားပြီးတော့လက်တင်အမေရိကနယ်ဖွာအမေရိကန်နိုင်ငံသားတွေနဲ့ရွှေ့ပြောင်းအခြေချနေထိုင်သူတွေအပေါ်လူမျိုးရေးလိင်ပိုင်းဆိုင်ရာနဲ့အကြမ်းဖက်မှုတွေအကြောင်းစော်ကားရေးသားနေကြကြောင်းသတင်းတွေထွက်ပေါ်နေတဲ့ကိစ္စကိုအမိမြေလုံခြုံရေးဝန်ကြီးဌာနကစုံစမ်းစစ်ဆေးနေပါတယ်။ပြခဲ့တဲ့ရက်ပိုင်းအတွင်းအမေရိကန်ပြည်ထောင်စုရဲကိုတရားမဝင်ဝင်ရောက်ဖို့ကြိုးစားရင်းမက္ကဆီကိုနဲ့အမေရိကန်နယ်စပ်မြစ်အတွင်းရင်းနှစ်သေးဆုံးသွားခဲ့ကြတဲ့အယ်ဆာဗာဒေါနိုင်ငံသားနဲ့နှစ်နှစ်အရွယ်သူသမီးတို့နှစ်ဦးအပါအဝင်နယ်စပ်ဒေသတွေမှာသေဆုံးသွားကြတဲ့ရွှေ့ပြောင်းအခြေချနေထိုင်သူတွေသေဆုံးသွားကြတဲ့ကိစ္စတွေကိုသူရဲ့ Facebook စာမျက်နှာမှာတရောပြီးတော့ရေးသားနေကြကြောင်း ProPublica ဆိုတဲ့သတင်းဌာနကစုံစမ်းဖော်ထုတ်ခဲ့တာပါ။နယ်စပ်လုံခြုံရေးတပ်ဖွဲ့တွေကသူရဲ့ Facebook စာမျက်နှာကို IM1015 ဆိုရဲဖန်ဆီးမိတဲ့နိုင်ငံသားတွေအတွက်သတ်မှတ်ထားတဲ့ကုဒ်နာမည်အတိုင်းပေးထားတာဖြစ်ပါတယ်။နေဆက်လုံခြုံရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ကာလအတွင်းမကြသေးခင်က16နှစ်သားသူတေဆုံသွားခဲ့တာကိုလည်းဘာမှမထူဆန်းတဲ့သဘောသူရဲ့ Facebook မှာရေးထားကြောင်း ProPublica သတင်းဌာနကတွေ့ရှိခဲ့တာပါ။ယင်းနှစ်တေဆုံသွားတဲ့တာအဖာသတင်းကိုလည်း Democrat တွေနဲ့ Liberal အယူဝါဒရှိသူတွေကလှုပ်ကြံရေးသားထားတယ်လို့နေဆက်လုံခြုံရေးတပ်ဖွဲ့တွေကသူရဲ့ Facebook စာမျက်နှာမှာရေးသားထားပြီးယင်းနှစ်တဲ့သူတွေထက်မှာအဲ့ဒီလောက်တန့်ရှင်းတဲ့သူမတွေ့ဘူးလို့လည်းရေးသားထားပါတယ်ဒီကိစ္စကိုစုံစမ်းဖော်ထုတ်ပြီးတော့အရေးယူသွားမယ်လို့ဒီမိုကရက်အမတ်တွေကပြောပါတယ်
EU ရွေးပသမဂ္ဂခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲတတိယမြောက်နေ့ကိုဒီနေ့မှဆက်လက်ကျင်းပနေပြီးတော့28နိုင်ငံပါ EU ဖွဲ့ကြီးရဲ့အရေးကြီးတဲ့နေရာတွေအတွက်လူရွေးချယ်ဖို့အတွက်အကြိမ်နဲ့ဆွေးနွေးနေကြပါတယ်။ EU ဖွဲ့ကြီးကယင်ကာရာတွေနဲ့မတူအတော်ကြီးအားနည်းချိနဲ့နေတဲ့အချိန်ဖြစ်တာမလို့ခေါင်းဆောင်တွေအနေနဲ့သူတို့ရဲ့နောက်ခံနိုင်ငံရေးမတူတဲ့ဒေသကျိုးစီးပွားတွေကိုအတော်လေးကိုညှိနှိုင်းကြိုးစားယူနေရပါတယ်။ဥရောပကော်မရှင်ကြီးကဲ့ဖြစ်တဲ့ Netherlands နိုင်ငံကြီးဝန်ကြီးဟောင်း Socialist Party Frans Timmermans ကိုယာထားဖို့ကိစ္စမှာ EU ခေါင်းဆောင်တွေအကြမ်းမှာမနေ့ကအတော်လေးကိုဆွေးနွေးခဲ့ကြရတာပါ EU အဖွဲ့ဝင်တစ်တီဖြစ်ကြတဲ့ချက်သမရနိုင်ငံ Hungary Poland နဲ့ Slovakia နိုင်ငံတွေနဲ့ EU ကြားဆက်ဆံရေးအတွက် Timmermans ဟာတင့်တော်တဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုပြီးတော့ချက်ဝန်ကြီးချုပ် Andrej Babis ကသတင်းတောက်တွေကိုပြောပါတယ် EU ရဲ့အခြေခံမူတွေအပေါ်မှာယက်တီရမယ်ဆိုတဲ့ Timmermans လိုလူကိုကန့်ကွက်တာဟာလက်မခံနိုင်စရာဖြစ်တယ်လို့ Spain ဝန်ကြီးချုပ် PetroSanစန်ဂျက်စကပြောပါတယ်အခုလိုမျိုးဥရောပကော်မရှင်ကြီးခဲ့နေရာပြင်ဥရောပလွှတ်တော်ဥက္ကဋ္ဌနေရာနောက်ဥရောပဘူဟုပန်ဥက္ကဋ္ဌနေရာနဲ့အခြားဥရောပထိပ်ပိုင်းနေရာတော်များများကလည်းဒီနှစ်အတွင်းမှာခံထားရဖို့ရှိနေပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာနှစ်ရက်ဆက်တိုက်မိုးတဲထန်စွာရွာသွန်းပြီးတော့တဲအိမ်သားတွေဘက်ကတိုင်းတစ်ခုပြိုကျခဲ့တဲ့အတွက်အနည်းဆုံးလူ28ယောက်သေဆုံးသွားခဲ့ပါတယ်။အင်္ဂါမနက်အစောပိုင်းကဖြစ်တဲ့ဒီဖြစ်အတွင်းလူ60လောက်ဒဏ်ရာရသွားခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။မွန်ဘိုင်းမြို့နေရာတချို့မှာလွန်ခဲ့တဲ့24နာရီအတွင်းမိုးရချိန်12လမနီးပါးရွာသွန်းခဲ့ပြီးတော့ရေကြီးရေရှမ်းတာရထားလမ်းရေကျော်တာတွေဖြစ်ခဲ့ပါတယ်။မိုးတဲထန်စွာရွာသွန်းမယ်လို့ခန့်မှန်းထားတဲ့အတွက်အင်္ဂါနေ့မှာရုံးတွေကျောင်းတွေကိုလည်းပိတ်ထားခဲ့တာပါ။အနောက်ပိုင်းကမြို့တော်ဖုန်းမှာလည်းစနေနေ့ကရွှေပြောင်းအလို့သမားမိသားစုတွေနေထိုင်ရတဲ့အိမ်နံမောတတိုင်းပြိုကျခဲ့တဲ့အတွက်အနည်းဆုံး15ယောက်သေဆုံးခဲ့ပါတယ
်။အင်္ဂါညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုသားညုံဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အခုတော့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါနဲ့နိုင်ငံတကာသတင်းတော်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ရှမ်းပြည်နယ်အစီပိုင်းအထူးဒေသ၄ရဲ့အဓိကရည်မှန်းချက်ဟာတိုင်းရင်းသားကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တည်ထောင်သွားရေးဖြစ်ကြောင်းငြိမ်းချမ်းရေးနှစ်30ပြည့်ခန်းနာမှာအထူးဒေသ၄ဥက္ကဋ္ဌကပြောကြားပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တည်ဆောက်နိုင်ရေးအတွက်1993အမျိုးသားညီလာခံကလေးကတောင်းဆိုခဲ့ကြောင်းအထူးဒေသ၄ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မိုင်းလားဒေသမှာကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော်ကိုမိုးစောကတင်ပြမှာပါ
။ဟုတ်ကဲ့ရှမ်းပြည်နယ်အထူးဒေသလေးကို1989ခုနှစ်ဇွန်လ30ရက်နေ့မှာစတင်တည်ထောင်ခဲ့တာကြောင့်2019ခုနှစ်ဇွန်လ30ရက်နေ့မှာနှစ်30ပြည့်အခမ်းအနားကိုမိုင်းလားမြို့မှာကျင်းပခဲ့တာဖြစ်ပါတယ်။မိုင်းလားစီလူးနဲ့နံပါတ်နေမြေဒေသတွေပအဝင်ဖွဲ့စည်းထားတဲ့အထူးဒေသလေးကိုကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်တည်ဆောက်သွားမှာဖြစ်ကြောင်းအထူးဒေသလေးရဲ့အာဏာပိုင်အဖွဲ့ဖြစ်တဲ့ငင်းချိုင်းနဲ့စီလုံးရေးကော်မတီဥက္ကဋ္ဌဦးဆိုင်လင်းကနှစ်30ပြည့်အခမ်းအနားအဖွဲ့မိန်ခွန်းမှာပြောဆိုခဲ့ပါတယ
်။အထူးဒေသလေးကိုညီငယ်အေးချမ်းကွန်ပျူတာဒါရန်ပေါ့ပြောခဲ့တာ။ဘယ်လိုကနံပါတ်အုပ်ချုပ်ခွင့်ရရှိတဲ့ဒေသအဖြစ်ဒီစားကောင်းပါဒီဒီလူတို့ဒီနဲ့နိုင်ငံတော်ဆိုးရအပြည့်အမှန်ပြုပြတဲ့နိုင်ငံကဒီစားတဲ့ဒီစားဖြစ်ပေါ်လာလူစားကောင်းပါဒီမှာပဲ
အခမ်းအနားပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့သတင်းနဲ့ပြန်ကြားရေးဌာနမှဦးခမ်းမောင်ကကိုပိုင်အုပ်ချုပ်ခွင့်ရဒေသတည်ထောင်ရေးကိုအမျိုးသားညီလာခံစတင်စဉ်ကတည်းကတောင်းဆိုခဲ့တာဖြစ်ကြောင်းပြောပါတယ
်။1993ခုနှစ်အမျိုးသားညီလာခံစကျင်းပတဲ့အချိန်ကနေကျွန်တော်တို့တောင်းဆိုရတဲ့မူအရမပြောင်းလဲဘဲခုတည်းကျွန်တော်တို့ကိုဟုတ်လားချန်ပီယံအရှေ့ပိုင်းအထုဒေသ၄ဆိုပြီးတော့တတ်မှတ်ပြီးခဲ့တာရှိတယ်။မိုင်းလာရဲ့စီလူးရဲ့နံပါတ်ရဲ့ဒေသ၃ခုပေါ့ဗျာ။အဲ့တော့ဒဇုတစီတဲ့ထားပြီးတော့မိုင်းလာဟိုအထုတေတလေးလို့မခေါ်တော်မှဒီအခေါ်ကအသွုံးမသုံးတော်မှကျွန်တော်တို့တိုင်းနာကိုပါအုတ်ချုပ်ခွင့်ရတေတအဖြစ်နဲ့တတ်မှတ်ပေးပါဆိုပြီးကျွန်တော်တို့93ကနေစပြီးတော့ဒီကနေ့အထိကျွန်တော်တို့ရဲ့တောင်းဆိုချက်တာပဲနိုင်ငံရေးမှချက်ကျွန်တော်တို့ကပြည်တော်စွန့်နဲ့ခေါ်ထွက်ဖို့ပြည်နယ်တောင်းဖို့ဟုတ်လားဗာဒီတာတရားကျွန်တော်တို့မှမရှိဘူးကျွန်တော်တို့တောင်းဆိုချက်နိုင်ငံရေးမှချက်တော့တိုင်းနာကိုပါအုတ်ချုပ်ခွင့်ရတေတပေးပါကျွန်တော်တို့တောင်းဆိုချက်အဲ့ဒါဖြစ်တယ
်လက်ရှိနိုင်ငံတော်အစိုးရကဆောင်ရွက်နေတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးဖို့ကိုလည်းမဆန့်ကျင်ကြောင်းနဲ့အားလုံးပါဝင်ရေးမူရဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်အထူးဒေသလေးကသူတို့ရဲ့ရည်မှန်းချက်ကိုအကောင်အထည်ဖော်မဲ့လုပ်ငန်းစဉ်ကိုအခုလိုဆက်လက်ပြောပါတယ
် not non ဆိုကျွန်တော်ကဘယ်လိုသွားမလဲဆိုတော့ခုနကပြောလို့ကျွန်တော်ဒီ NCA ဒီထိုးကြမယ်အားလုံးပေါ့အချင်းတား NCA တွေထိုးမယ်ထိုးပြီးကျွန်တော်တို့ကနိုင်ငံရေးဆွေးနွေးပွဲပါတယ်။အဲ့ဒီကြမှာကျွန်တော်တို့ကနိုင်ငံရေးနဲ့ဆွေးနွေးရမယ်။ကျွန်တော်တို့လိုချင်တာကျွန်တော်တို့ရည်မှန်းချက်နိုင်ငံတော်တင်းမယ်နိုင်ငံတော်ကဘယ်လိုဆက်ချပေးမလဲ အဲ့အဲ့ဒီကြမ်းမှကျွန်တော်တို့ကရွက်ကပွဲတို့ဘာတို့ပါလို့ဖြစ်မှာပေါ့ကျွန်တော်တို့မခွဲဘူးဒါပေမဲ့ကျွန်တော်တို့ဧရိယာထဲမှာကျွန်တော်တို့ချုပ်ကင်ထားတဲ့ဒီအထုဒေတာလေးရဲ့နေမြေထဲမှာတော့ကိုယ့်ရဲ့ပြည်သူတွေအတွက်ကိုယ့်ဒေတာအတွက်ကျွန်တော်တို့ကဒါပဲကောက်ွယ်ထားတာ
နိုင်ငံရေးလှိလသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့လက်ရှိဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုဥတည်နေချိန်မှာတိုင်းရင်းသားလူမျိုးတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးကိုအလေးထားဖို့လိုအပ်တယ်လို့ဒီအရေးကိုအစိုးရတက်မတော်နဲ့တိုင်းရင်းသားခေါင်းဆောင်တွေအကြားအကြေအလဲဆွေးနွေးဖို့ဟာလည်းအရေးကြီးကြောင်းထောက်ပြပါတယ်ရှမ်းပြည်နယ်အထူးဒေသလေးလိုဝါပြည်နယ်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ထိန်းချုပ်ရာအထူးဒေသနှစ်ကလည်းပြည်နယ်ထူထောင်ရေးကိုတောင်းဆိုထားတဲ့အပေါ်မှာဒေါက်တာရံမျိုးသိန်းကအခုလိုဆက်ပြောပါတယ
် UWSA UWSP ပေါ့လေနော်ဒီရဲ့အနေအထားနောက်မိုင်းလာရဲ့အနေအထားတွေကိုနော်ကြည့်ပြီးတော့ဒီအခြားတိုင်းရင်းသားလူမျိုးစုတွေဈာမှာနောက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဈာမှာတဲ့ရဲ့အင်အားကြီးဖို့လိုအပ်တယ်ဆိုတော့အမြင်မျိုးတွေလွှမ်းမိုးလာနိုင်တယ်လို့တော့ကျွန်တော်ကတော့ယူဆပါတယ်။အမြင်တို့ပင်ဖြစ်စေပေါ့လေ။တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဒီအစိုးရတပ်မတော်ကြားမှာပြည်တိုင်းဆွေးနွေးမှုတွေကိုကြဲကြဲပြန့်ပြန့်လုပ်နိုင်မှဒီစိန်ခေါ်မှုတွေဒီအကြက်တဲတွေကိုဖြည့်ရှင်းနိုင်မှာဖြစ်ပါတယ်။အဲ့ဒီလိုဖြည့်ရှင်းနိုင်မှသာလျှင်ကျွန်တော်တို့နိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေယုံကြည်မှုတည်ဆောက်ရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံပြည်ထောင်စုတည်ဆောက်ရေးဆိုတဲ့စီမံချက်တွေကိုပေါ့ပေါ့မြောက်မြောက်အကောင့်ထဲဖော်နိုင်မှာဖြစ်ပါတယ
်။ ABL အတွင်းမှာကျင်းပတဲ့အထူးဒေသနဲ့ဝဒေသဟာလည်းသူတို့ရဲ့နှစ်30ပြည့်အခမ်းအနားမှာပြည်내တည်ထောင်ဖို့အတွက်ကိုတောင်းဆိုထားတာဖြစ်ပါတယ
်။ကိုမိုးဇော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ခုတခါကချင်ပြည်내ဘက်ကအခြေအနေကိုလည်းကြည့်အောင်ပါ။ကချင်ပြည်내တနိုင်းမြို့နယ်တဲကပရင်းလုတ်ကွက်ဧက9000လောက်မှာဒေသခံတွေတနိုင်းတစ်ပိုင်းတူးဖော်ဖို့ပြည်내အစိုးရအခွင့်ပြုချက်နဲ့လုတ်ခွင့်တွေချပေးတော့မှာပါအရင်ဒီနေရာတွေဟာ KIA ထိန်းချုပ်မှုအောက်မှာရှိခဲ့ပြီးပရင်တူးဖော်မှုတွေရှိခဲ့ပေမဲ့အခုအစိုးရတပ်ထိန်းချုပ်မှုအောက်ရောက်ပြီးနောက်ပိုင်းမှာပထမဆုံးအကြိမ်ဖြစ်ပြည်내အစိုးရကလုတ်ခွင့်ချပေးလာတာဖြစ်ပါတယ် VOA သတင်းနောက်ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ပါတယ်
ပရင်အများဆုံးထွက်တဲ့ကချင်တနိုင်းဒေသမှာလက်လုံလက်စားလုပ်ွက်ကြီးကိုပြန်လုပ်ကင်ဝင်ပေးဖို့ဒေသခံတွေကပြည်အောင်စုအစိုးရကိုတောင်းဆိုထားလို့မကြခင်ရပိုင်းတွင်းလုပ်ွက်ဧကပေါင်း 9,000 နီးပါးကိုပြည်내အစိုးရကချပေးတော့မှာပါဒါနဲ့ပတ်သက်ပြီးမနက်ဖြန်ဇော်လိုင်း3ရက်မှာအစည်းအဝေးရှိပြီးအသေးစိတ်ကိုမကြခင်ထုတ်ပြန်သွားမယ်လို့ကချင်ပြည်내တယံစာသားနှင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးဒါရှိလက်ဆိုင်က VOA ကိုပြောပါတယ်
အဲ့ဒါအခုဟုတ်ကဲ့အခုကျွန်တော်တို့လုပ်ငန်းကြီးနိုင်စီဝေးလုပ်ပြီးတော့အဲ့ဒါလေးကိုပေါ့တယ်ပေါ့ဖို့ကြိုးစားနေပါတယ်မနေ့ပြန်ဆိုကျွန်တော်တို့ဒါစီဝေးလုပ်ဖို့ကျွန်တော်ဖိတ်ခါတယ်ဒါပြီးနေပြီးနေလုပ်ွက်စစ်စစ်ချထားပေးရွက်ရ
ပြီးနေအစိုးရစီဝေးပြီးရနေမြို့နယ်အုပ်ချုပ်ရေးမှုအဖွဲ့ကိုအကွက်ရိုက်မြေတိုင်းမှုအတွက်တောင်းဝန်ပေးသွားမှာပါပရင်လုတ်ွက်တွေကကြောက်စိမ်းတူးဖို့တို့လိုဆက်ရန်တရားကိုတုံးလို့မရပဲလူအင်အားနဲ့တုံးရတာပါပရင်လုတ်ွက်တွေချပေးရင်လဲမှန်ကန်မှုရှိအောင်တကောင်စင်းရင်ရှိရဲ့ဒေသခံတွေကိုပဲချပေးဖို့မျှော်လင့်ကြောင်းတနိုင်းမြို့နယ်ပြည်내လွှတ်တော်ကိုယ်စားလှယ်ဦးလင်းလင်းဦးကပြောပါတယ
်ကျွန်တော်တို့ဒီဒေသခံတွေတို့လုတ်ကန်ခွန်လန်ဖန်တီးပေးဖို့ကြောင့်လွှတ်တော်မှာမေးခွန်းလည်းမေးခဲ့တယ်အဲဒီသမားကြီးစီလည်းမေတ္တာရက်ခံစာပြင်ခဲ့တယ်ပေါ့နော်အကောင်းလည်းပေါ်လာမယ်ကြတော့ဝန်တာလာဘူးနောက်တစ်ခုကတော့ဒေသခံတွေတချို့ဥစ္စာရမတည့်ရဥစ္စာဆိုရင်ကျွန်တော်အမြင်ဆိုရင်အဲလက်လုတ်လက်စားရှောက်ရခြင်းပေါ့အဲပုံစံ30ပေါ့အိမ်တော်ကြီးပေါ့နော်အဲအောင်တွဲပြီးတင်ရမယ်ဆိုလို့ရှိရင်ဒါဒေတာကနေတော့ပါအကျိုးကြီးပေါ့အများကြီးရှိလာနိုင်တယ်ပေါ့
ကချင်ပြည်နယ်တနိုင်းမြို့ကပြင်းထွက်ရှိရဲ့နေရာများစုဟာ KIA ထိန်းချုပ်တဲ့နေမီဖြစ်ခဲ့ပြီးတိုက်ပွဲတွေကြောင်းနေမီမလုံးချုံခဲ့လို့2018အစပိုင်းကစပြီးပိတ်ထားခဲ့ရပါအခုတော့တပ်မတော်ကနေမီထိန်းချုပ်ထားပြီးဒေသခံတွေကတနိုင်းတပိုင်းတူးဖို့ခွင့်ရဖို့တောင်းဆိုနေရပါ2018ထဲမှာကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအခြေအနေတွေကိုလေ့လာခဲ့အစည်းအဝေးသာမှာဥပိုင်လီမိတက်နဲ့ပြည်သူ့စစ်အဖွဲ့တွေစစ်ဘုတ်ချုပ်ဟောင်းတွေရဲ့ကုမ္ပဏီတွေကကချင်နဲ့ရှမ်းမာရှိရဲ့ကြောက်စိမ်းပရင်ရွှေနဲ့ကြောက်မီးသွေးတွေကိုအစစ်အစေးမဲ့ထုတ်ယူခဲ့ကြရတယ်လို့ဖော်ပြထားပါတယ်။ကြောက်စိမ်းတူဖို့ရေးမှာလည်းကချင်လက်နက်ကိုင် KIA ပါဝင်ပတ်သက်နေရလို့လည်းဖော်ပြထားပါတယ
်။ကိုဇော်ထက်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့ရခိုင်ဒေသဘက်ကိုလည်းကြည့်အောင်ပါခင်ဗျာ။စီတင်းမာနေတဲ့ရခိုင်မြောက်ပိုင်းဒေသမှာ AA နဲ့ဆက်နွယ်နေတဲ့ဆိုပြီးမတင်ကားလို့မြန်မာစစ်တပ်ကပြီးခဲ့တဲ့လတည်းဖမ်းဆီးထားစဉ်မှာမြောက်ဦးမြို့နယ်ပေါတောပြင်ရွာသားတူဦးမြန်မာစစ်တပ်ရဲ့နှင်းပန်းမှုကြောင့်မနေ့ကတေဆုံးသွားတယ်လို့မိသားစုဝင်တွေနဲ့ဒေသခံတွေကပြောပါတယ်ဒီလိုတေဆုံးတာကိုနိုင်ငံသားတွေရဲ့အခွင့်အရေးမိမိတို့နှိမ့်နှံမှုအတွက်သက်ဆိုင်ရာကိုတိုင်ကြားနိုင်ကြောင်းတက်မတော်ဘက်ကတုံ့ပြန်ပါတယ် VOA သတင်းတော့နိုင်ကွန်းအိမ်ကပြောပြမှာပါ
မြန်မာစစ်သားကနေဖမ်းဆီးထားတဲ့မြောက်ဦးမြို့နယ်ပေါင်သောပြင်းရွာကနောက်ထပ်ရွာသားတို့နှိပ်စက်မှုတန်ကြောင့်မင်းညကစစ်တွေဆေးရုံမှာတည်ဆုံသွားတယ်လို့စစ်ရှောင်းတွေကိုကူညီပေးနေတဲ့မြောက်ဦးမြို့မြတ်တဆောင်းဆရာတော်ကအခုလိုမိန့်ပါတယ
်ဖြစ်တာကမင်းကရေးတွေကလာပို့တာလို့ပြောတယ်ရေးတွေကစစ်တပ်တွေကတွောယူပြီးတော့ရေးတွေကတောက်တော့မျိုးဆေးရုံကြီးကိုလာပို့တယ်အဲ့တော့မတည်သိဘူးဒါပေမဲ့နေဖို့အတွက်တခြားဘယ်လောက်ရှိနေတဲ့အတွက်ကြောက်တော့ဆေးရုံကဆရာဝန်ကြီးကလက်မခံလိုက်ဘူးတဲ့အဲ့ဒါနဲ့စစ်တွေကိုတော့တယ်စစ်တွေရှိမှာပဲဆုံးတယ်နှိပ်စက်ခံရပြီးတော့တည်တာအခုအလောက်ကစစ်တွေမှာပဲရှိနေသေးတယ်စစ်တွေရင်ခွေးရုံမှာဒီနေ့9နာရီလောက်ကိုခွေးမယ်လို့ပြောတယ်ခွေးပြီးတော့မှဒီကိုယူလာခွင့်ပေးမလားမပြီးဘူးလားအဲ့တော့တိတ်ကြမတရားသေးဘူးယူလာခွင့်ပေးမယ်ဆိုရင်တော့ဒီလိုကဒီကိုယူလာပြီးတော့ဒီမှာပဲကြုံမယ်ညောင်းမှာပဲ
အသက်28နှစ်အရွယ်ကိုစောဝင်းလိုင်ဟာကိုခန္ဓာမှာအသွင်းတန်ရာပြင်းထန်စွာရရှိခဲ့ပြီးကြောက်တော့ဆေးရုံကလည်းစစ်တွေဆေးရုံကိုဇွန်လ30ရက်နေ့ကပို့ဆောင်ဆေးကုသခဲ့ပေမဲ့လည်းမနေ့ကညနေပိုင်းမှာတည်ဆုံသွားခဲ့တာပါကိုစောဝင်းလိုင်ဟာဇွန်လ20ရက်နေ့ကမြောက်ဦးမြို့နယ်ဝေသာလီကျေးရွာကနေပေါက်သောပြင်ကျေးရွာကိုအပြန်လမ်းမှာတမတော်ကနေဖမ်းဆီးသွားတာဖြစ်ပြီးနှိပ်စက်တံကြောင့်တည်ဆုံသွားတာဖြစ်တယ်လို့မိသားစုဝင်ပေါက်သောပြင်ရွာသားသူကပြောပါတယ
်။ဟာ၊နှိပ်ဝင်နေတဲ့ဆုံးဝင်တို့ကြတာကိုကျွန်တော်ကတောက်တော့ရှင်းမှန်းစိတ်ကြီးစိတ်မကွာရှင်။ဟာ၊ဒဏ်ရာကပြင်းတော့သူကဆွဲတယ်၊ထိုင်တယ်တဲ့။ညဒဏ်ရာကတော့သိရတယ်
ကိုယ်စော်ဝင်းလှိုင်ရဲ့ရုပ်လောင်းကိုစစ်တွေဆေးရုံကြီးရင်ခွဲရုံကနေတဆင့်မြောက်ဦးမြို့ကိုဒီကနေ့မှတည်ဆောင်သွားပြီးမနေ့ဖြန်မြောက်ဦးသိန်းချိုင်းမှာတကြိုသွားမှာဖြစ်ပါတယ်။ကိုယ်စော်ဝင်းလှိုင်နေနဲ့မြန်မာစစ်တပ်ရဲ့နှင်းပါနှိပ်စက်မှုကြောင့်တည်ဆုံရတယ်လို့သတင်းတွေထွက်ပေါ်နေတဲ့ပေါ်တမတော်သတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကခုလိုပြောပါတယ်
ဟုတ်ကောမြန်မာနိုင်ငံကလည်းဒီမှာလို့ဒီအားလည်းရောက်ဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ကြောင့်ဆွေးကျက်တွေတော့ရှိကြပါတော့။ဘက်ကနေကကြမြန်မာနိုင်ငံလို့ပြောဆုံးရပါမယ်။အဲဒီဆွေးကျက်တွေနဲ့ပတ်သက်လို့တော့မြင်လာတဲ့အခါရှိရင်မြင်လာတဲ့သူကတော့ဒါမြင်လာတဲ့အကန့်သက်ဆိုင်ရာကိုကြောကြားလို့ရပါရဲ့။ဒါနဲ့ပတ်သက်လို့ကြောင့်နိုင်ငံဘာရီမှာခွင့်ပြုရှိကြပါတယ
်။ပြီးခဲ့တဲ့ဇွန်လ20ရက်နေ့ကမြောက်မြုတ်နယ်ဝေသာလီကျေးရွာနဲ့ပေါက်တော့ပြင်းကျေးရွာသားရှိဦးကိုမြန်မာစစ်တပ်ကနေရခိုင်လက်နက်ကန်အေအေဖွဲ့နဲ့ပတ်သက်တဲ့ဆိုတဲ့မတင်ကမှုနဲ့ဖမ်းဆီးသွားခဲ့တာပါ။အဲ့ဒီထက်ကနှူးဟာတည်ဆုံသွားခဲ့ပြီးဂျန်တဲ့လူတွေကိုမြန်မာစစ်တပ်ကစစ်ဆေးနေစေလို့အဆိုပါပေါက်တော့ပြင်းရွာသားကဆက်ပြောပါတယ
်။ပေါက်တော့ပြင်းနဲ့ဝေသာလီကဖမ်းတဲ့6ယောက်ကတော့6ယောက်မှ9ယောက်ပြင်းပြီးဂျန်တဲ့လူတွေက9ယောက်နဲ့9ယောက်နဲ့ယူတယ်နေဘယ်လိုဖြစ်ကြတယ်ဆိုတော့
ပြီးခဲ့တဲ့ဇွန်လ24ရက်နေ့ကလည်းဖန်ခံရလူရှိဦးနဲ့ကပေါက်တော့ပြင်းကျေးရွာကနေမျိုးသွန်းဟာလဲနှိပ်စက်မှုတန်ကြောက်တည်ဆုံသွားခဲ့ပါတယ်။တမရဖက်ကတော့ကြမ်းမရီချုပ်ရင်းလို့စေယုံပို့စင်မှာတည်ဆုံတာဖြစ်တယ်လို့ VOA ကပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်စစ်ရေးပဋိပက္ခကာလအတွင်းအေအေနဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့စစ်တပ်ကနေဖမ်းဆီးစစ်ဆေးမှုအတွင်းတည်ဆုံသူ14ဦးရှိလာပြီးဖြစ်ပါတယ်။ဒါအပြင်စစ်ရေးသင်းမာနယ်ဆဲဒေသတွေမှာအယက်သားတွေကိုဖမ်းဆီးမှုတွေကလည်းရှိနေပါတယ်။မနေ့ကကြောက်တော်မြို့နယ်ဇလူချောင်းကျေးရွာမှာမြန်မာစစ်တပ်ကနေရွာသား9ဦးကိုဖမ်းဆီးထားရမှာကျေးရွာသားတပ်ကြီးပိုင်းတွေကနေလာရောက်အာမခံခဲ့ရမှာရွာသားတွေကိုပြန်လွှတ်ပေးခဲ့ပေမဲ့အာမခံသူတပ်ကြီးပိုင်း2ဦးကတော့မြန်မာစစ်တပ်ကနေဖမ်းဆီးထားစေလို့ရခိုင်ပြည်နယ်အရပ်ဖက်ပြစ်ခတ်တိုက်ခိုက်မှုစောက်ကြီးရေးဖွဲ့ဝင်ဦးစော်ဝင်းကပြောပါတယ
်မနေ့ကလူ9ဦးအဖမ်းခံရရတယ်ဇလူချောင်းရွာလေအဲ့ဒီ9ဦးကို3ဦးတည်းချင်ထားတယ်အဲ့ဒီအတွက်ရွာကြီးတွေကအထူးကြီးနှုတ်လားတော်ပြီအာမခဲအေးကိုဦးကိုဆက်ပြလိုက်တယ်အေးအဖိုးကြီးနှစ်ဦးကိုသူကခွာထားလိုက်တယ်အေးအော်ဒီနှစ်ဦးကိုအခုချိန်ထိမလှည့်သေးဘူးတဦးကအသက်80နောက်တဦးကသူကတနည်းနည်းကြည့်လို့ပြောတယ
်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့ကြားစီရပတိပခကာလအတွင်းမှာမတင်ကမှုနဲ့ရွာသား80ကျော်အဖမ်းဆီးခံထားရတယ်လို့လည်းရခိုင်လူမှုအဖွဲ့အစည်းတွေကနေစည်ရင်ပြစုထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ကြေးသားပေးပို့နိုင်ပါတယ်
ဒီရဲ့ရေဒီယိုနဲ့ TV ဒီသတင်းစာသားတွေကို mobile phone မှာအချိန်မြွေအလွယ်တကူရယူနိုင်မဲ့ VOA mobile application ကို download ထည့်သွင်းထားသူတွေအနေနဲ့လာမယ့်စနေနေ့နေ့လေတနင်္လာနေ့ညနေ 9:00
6နာရီအတွင်းမှာမန္တလေးမြို့ Diamond Plaza Shopping Mall မှာ View ရဲ့အထူးလက်ဆောင်တွေလာရောက်ထုတ်ယူနိုင်ကြပါတယ်ခင်ဗျာ။စနေနေ့နေ့လယ်တနာရီကနေ6နာရီအတွင်း Diamond Plaza ကိုအရောက်လာပြီးဂီတဖျော်ပြပွဲနဲ့အတူ VOA လက်ဆောင်လေးတွေလာယူကြပါ။ Mobile Application ထည့်သွင်းဖို့အခက်အခဲရှိနေသူတွေကိုလည်းကူညီပြီးတော့လှူဆောင်ပေးမှာဖြစ်ပါတယ်။အခုတော့ထိတ်တန့်ရအောင်နိုင်ငံတကာသတင်းတပုတ်ကိုလည်းတင်ဆက်ချင်ပါတယ်။2015မှာနိုင်ငံတကာသဘောတူညီချက်အရအီရန်ဘက်ကဒူလောင်သိမ်းစီးကွင်းရှိတဲ့တန့်စင်ယူရေနီယံပမာဏကန့်သက်ထားတဲ့ပမာဏကိုကျော်လွန်သွားပြီလို့အီရန်ကတင်းလာနေမှာကြေညာပါတယ်။ဒီလိုကြေညာတာဟာအီရန်ပေါ်အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့တံခါးမှုတွေဖိရှားရေးအတွက်နိုင်ငံတကာသဘောတူညီချက်ကိုလက်မှတ်ထိုးထားတဲ့နိုင်ငံတွေကိုဖိအားပေးလိုက်တာလည်းဖြစ်ပါတယ်။အီရန်လုပ်ရရဲ့အကျိုးဆက်ကျွမ်းကျင်သူတွေနဲ့ဒီ VOA ခတ်ဒစ်ဌာနတွေ့ဆုံမေးမြန်းချက်တွေကိုစလာဒီဇာဟုတ်ရဲ့သတင်းပေးပို့ထားပါတယ်။နန်းလောင်ကတင်ပြပါပါ။အ
ီရန်နိုင်ငံခြားရေးဝန်ကြီးဂျာဗတ်ဆာရီဖ်ကတော့အီရန်အနေနဲ့သမ္မတထရမ့်အဆိုအရပြည်ခရက်နှစ်ကနှုတ်ထွက်သွားတဲ့နိုင်ငံတကာသဘောတူညီချက်ပါရပိုင်ခွင့်အခွင့်အရေးတွေအတိုင်းဆောင်ရွက်ခဲ့တယ်လို့တင်လာနေကပြောပါရယ်
။ Iran ထက်ကဘာနော်မရှာ
ဆောင်ရွက်ကကြေညာခဲ့တဲ့အတိုင်းတန့်စင်ယူရေနီယံ300ကီလိုဂရမ်ကန့်သတ်ချက်ကိုကျော်သွားပါပြီ။ကျွန်တော်တို့မဖြစ်မနေဆက်လုပ်မယ်ဆိုတာရှင်းပါတယ်။ဒါကနိုင်ငံတကာသဘောတူညီချက်ပါ။ကျွန်တော်တို့အခွင့်အရေးအတိုင်းဆောင်ရွက်တာပါ
။လေလာတုံတတ်သူတူဖြစ်တဲ့ Catherine Power ကတော့ Iran ကောင်းဆောင်တွေဟာ American အရေးယူတန်ခတ်ထားတဲ့ပိတ်ဆို့မှုတွေဖယ်ရှားနိုင်အောင်အရှိန်မြင့်ကြိုးပမ်းနေတယ်လို့တုံတတ်ပါရယ်။
They're not necessarily looking for a way to export their low enriched uranium. They're looking for
တန်းစင်ပြီးသားယူရေနီယံတွေကိုပြပကိုတင်ပို့ဖို့ဆိုတာအီရန်ဘက်ကစဉ်းစားမဲ့ကိစ္စမဟုတ်ပါဘူး။သူတို့ဘော်စီးပွားရေးအရာပိတ်ဆို့ထားတာကိုရုတ်သိမ်းစေခြင်းနဲ့ပြန်ပြီးစစ်ဆင်ညှိနှိုင်းမှုအတွက်အရှိန်မြင့်ပြီးအင်းနဲ့အားနဲ့ဆောင်ရွက်နေတာပါ။ဒါပေမဲ့ဒီကိစ္စကလက်တလောဖြစ်မယ်လို့တော့ကျွန်မမထင်ပါဘူ
း။စီးပွားရေးအကျအသေးတွေရင်ဆိုင်နေရတဲ့အီရန်ပေါ်နောက်ထပ်ပြင်းထန်တဲ့အရေးယူပိတ်ဆို့မှုတွေသမ္မတထရမ့်အစိုးရကပြဋ္ဌာန်းထားတာပါ။အီရန်ကိုနောက်တစ်ကြိမ်နျူကလ িয়ার အရေးစေစံညှိနှိုင်းမှုတွေမှာပါဝင်လာအောင်ဖိအားပေးဖို့ရည်ရွယ်တာဖြစ်ပေမဲ့သမ္မတထရမ့်ကတော့အခုလက်ရှိဖိအားပေးမှုတွေမလုံလောက်သေးဘူးလို့ပြောဆိုနေပါတယ်။လေလာတုံတတ်သူတို့ဖြစ်တဲ့အယ်လင်မာကော့ဖ်စကီကတော့အီရန်ဘက်ကတိတ်မကြခင်ကာလအတွင်းစေစံဆွနေတာမျိုးလုပ်မဲ့ပုံမရှိဘူးလို့ဆိုပါတယ
်။ I think that Iran has the wherewithal that they will not do that certainly
ဒီမှာကဒီလိုရည်ရွယ်လှုပ်ဆောင်မယ်လို့ကျွန်တော်မထင်ပါဘူး။တေချာတာကတော့သမ္မတထရမ့်အစိုးရလက်အောက်မှာလုံးဝမဟုတ်ပါဘူး။2020ခုနှစ်ရွေးကောက်ပွဲမှာသမ္မတထရမ့်ရှုံးမယ်အစ်စ်ကပြန်ဆမယ်လို့သူတို့ကမျှော်လင့်ထားတာပါ
။စစ်ဆက်ဆွေးနွေးရေးပြန်လုပ်မယ်ဆိုရင်အီရန်ဘက်ကအကြီးအကျယ်မျက်နှာပြက်စရာအရှုံးပေးသလိုဖြစ်သွားလိမ့်မယ်လို့မာကော့ဖ်စကီကမြင်ပါတယ်။ဒါကြောင့်လဲယီမင်မှာဟူသီလူမျိုးစုတပုံတွေကိုလက်နက်တပ်ဆင်ပေးတာမျိုးတတိယအင်အားစုတွေကတဆင်တက်ခိုက်တာမျိုးရန်စတဲ့လုပ်ရက်တွေပိုလုံလာနိုင်ခြင်းရှိတယ်လို့ထောက်ပြပါတယ်။အမေရိကန်ပြည်ထောင်စုကရောအီရန်ကပါစစ်မဖြစ်ချင်ဘူးလို့ပြောနေတာပါ။သမ္မတထရမ့်အနေနဲ့တော့စီရေးအရတုံ့ပြန်ဖို့ပြောတဲ့သူတွေနဲ့တင်းမာမှုရော့အောင်လုပ်ချင်တယ်ဆိုတဲ့သူတွေနှစ်ဖက်စလုံးကဖိအားပေးတာကိုခံနေရပါတယ်။သူ့ဖက်ကအလင်းစလိုတုံ့ပြန်တာမျိုးတော့မလုပ်ဘူးလို့သမ္မတထရမ့်ကဆိုပါတယ
်။
ပိတ်ဆို့တံခါးမှုတွေချမှတ်ထားပါတယ်။အီရန်နဲ့ပတ်သက်လို့အလော30ကျွန်တော်တို့မလုပ်ပါဘူး။သိတ်လောဘူးလည်းမလုပ်ပါဘူး။လော30လို့ရင်ကျွန်တော်တို့ပဲဒုက္ခရောက်နိုင်ပါလေ
ပိတ်ဆို့တံခါးမှုတွေဟာတကယ်တမ်းရွေတဲ့အတိုင်းအထမြတ်မမြောက်ရှင်းရှင်းလင်းလင်းမရှိဘူးလို့လေလာသူတွေကပြောပါတယ်တုံတတ်သူမာကော့ဖ်စကီရဲ့အဆိုအရဆဒမ်ဟူစိန်လက်အောက်ကအီရန်နိုင်ငံလဲပိတ်ဆို့မှုတံခါးမှုတွေကိုကျဉ်းကျဉ်းခံနိုင်ခဲ့တယ်လို့ထောက်ပြပါတယ်မြောက်ကိုရီးယားလဲနိုင်ငံတကာအရေးယူပိတ်ဆို့တဲ့ကြားကနျူကလ িয়ার ဆဒမ်မှုတွေ6ကြိမ်လုံနိုင်ခဲ့တယ်ဆိုပြီးပြောဆိုပါတယ်ရှင
်ကန့်သတ်ယူရေနီယံပမာဏဒီကန့်သတ်ချက်တွေကိုကျော်လွန်သွားပြီဖြစ်တဲ့အကြောင်းအီရန်ကပြောဆိုလိုက်တာနဲ့ပတ်သက်လို့တုတ်ပြန်တာတွေကိုနားဆင်ကြရတာပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုလိုင်းနိုမီတာ25 32 51နဲ့လိုင်းလံမီတာ190ကပါဖမ်းယူနားဆင်နိုင်ကြမှာဖြစ်ပါတယ်။အခုညပိုင်း9နာရီခွဲကနေစပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ဓာတ်ရိုက်လေလိုင်းအစီအစဉ်မတိုင်ခင်မှာဒီအမေရိကန်နိုင်ငံရေးအကြောင်းကိုထုတ်လွှင့်မှာဖြစ်ပါတယ်။ကိုသိန်းထိုက်ဦးကနေအမေရိကန်နိုင်ငံရေးအကြောင်းတည်ခေါင်းစရာတွေကိုပြောပြမှာပါ။
အီရန်နဲ့အမေရိကန်ပြည်ထောင်စုကြားစီးရီးယားဒီမနေချင်းအီရန်ကိုတိုက်မယ်ဆိုရင်သမ္မတထရန့်တူရဲသဘောနဲ့လွတ်လွတ်လပ်လပ်ဆုံးဖြတ်ပိုင်ခွင့်အာဏာရှိတယ်ဆိုတာမျိုးအထက်လွှတ်တော်ကတော်ဝိုက်တဲ့နည်းနဲ့အတည်ပြုပေးလိုက်ပါတယ်။ခုခံကာကွယ်တဲ့စစ်မျိုးမဟုတ်ရင်လွှတ်တော်ရဲ့အတည်ပြုချက်ကိုသမ္မတကယူဖို့ဥပဒေကြမ်းတရက်တင်သွင်းခဲ့ပြီးအဲ့ဒီအဆိုကိုအထက်လွှတ်တော်ကပိတ်ပင်ဟန်တားလိုက်တာဖြစ်ပါတယ်။တောက်ကြနေကထဲလွတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပြီးသမ္မတထရန့်ဆိုရအတွက်တော့အောင်မြင်မှုတစ်ခုဖြစ်ခဲ့ပါတယ်။အီရန်ကိုစီရီးယားထိုးစစ်ဆင်ဖို့အထက်လွှတ်တော်ကအတည်ပြုလိုက်တာတော့မဟုတ်ပါဘူး။ဒါပေမဲ့သမ္မတရဲ့လုံခြုံရေးကိုကန့်သတ်တဲ့အဆိုကိုအထက်လွှတ်တော်ကပယ်ချခဲ့တာပါ။တိုက်မယ်ဆိုရင်လွတ်တော်ရဲ့ခွင့်ပြုချက်ယူရမယ်လို့တင်သွင်းသူတွေထဲမှာဒီမိုကရက်ထက်လွှတ်တော်အမတ်ချက်ရှူမာလည်းပါပါတယ
်။ Congress gets to approve or disapprove wars, period.
စစ်တိုက်ပွဲမတိုက်ဘူးဆိုတော့အရင်ကလည်းလွတ်တော်ကပဲအတည်ပြုခဲ့တာပါလို့သူကပြောပါတယ်။ဒီမိုကရက်ထဲလွှတ်တော်အမတ်ထွန်ယူဒေါကလည်းအခုလိုပြောပါတယ
် This amendment says we are not going to go into an unauthorized
ပြင်ဆင်ချက်ထဲမှာတည်ပြုချက်မရှိဘဲအီရန်ကိုစစ်တိုက်မှာမဟုတ်ဘူးလို့ရေးထားတာပါအီရန်ကိုစီးရဲရတိုက်ဖို့လိုတယ်လို့သမ္မတနဲ့သူ့အစိုးရအဖွဲ့ကမြင်နေဆိုရင်အခြေအတင်ဆွေးနွေးပါမဲခွဲဆုံးဖြတ်ပ
ါသမ္မတကပဲလွတ်လပ်လပ်ဆုံးဖြတ်သင့်တယ်လို့မြင်တဲ့ Republican ထဲလွှတ်တော်အမတ်ထွန်ကော်ဒွန်ကတော့အခုလိုပြောပါတယ်
This amendment embodies irresolution
ဒီပြင်ဆင်ချက်ကဆုံးဖြတ်ချက်မှပြတ်သားတာအားနည်းတာတူဝေတာတွေကိုပြတ်သားနေပါတယ်ဒီပနိုင်ငံတခုကကျွန်တော်တို့ drone တွေအဖွဲ့ဝင်တွေကိုတိုက်ဖို့ပြစ်မှတ်ထားနေတဲ့အချိန်စီဦးစီးချုပ်ရဲ့လက်ကိုကျိုးတုတ်လိုက်တယ်လို့လုပ်တဲ့လုပ်ရပါ
Republican ထဲလွှတ်တော်အမတ် Mitt Romney ကလည်းအခုလိုတုံ့ပြန်ပြောဆိုပါတယ
် I mean think about it Iran shoots down an American aircraft and what is the US
စဉ်းစားကြည့်သမား American drone ရင်ကိုအီရန်ကပစ်ချတယ် American ထဲလွှတ်တော်ဘာလုပ်တယ်လဲစီးရဲရဆက်လုပ်ရမယ့်ကိစ္စကိုကန့်သတ်ဖို့နီလန်းအနေနဲ့တင်ပြချက်တွေကိုမဲခွဲနေရတယ်မစင်စားရအောင်ပါပဲ
အီရန်ရင်းနဲ့ပတ်သက်လို့သမ္မတထရန့်ဘက်ကထိန်းသိမ်းသိမ်းဆောင်ရွက်နေတယ်လို့ Republican အမတ်ဒေါ်တော်များများကမှတ်ချက်ပြီးပြောဆိုပါတယ်စီရဲရထိုးစစ်စင်တာတဲ့ပိတ်ဆို့တံခတ်မှုတွေချမှတ်ပြီးအရှိလေပိုင်းဒေသမှာနောက်ထပ်တပ်တွေဆီလွတ်ပြီးအားပြေတာမျိုးပဲလုပ်နေတဲ့အကြောင်း Republican ထဲလွှတ်တော်အမတ်မက်ကိုရူဘီတို့ကလည်းပြောပါတယ်ဒီမိုကရက်တွေကတော့မချေနှက်ကြပါဘူးထဲလွှတ်တော်အမတ်ချက်ရှူမာကအခုလိုတုံ့ပြန်ပါတယ
် The American people are worried and rightly soThat even if the president isn't eager for war, he may bumble
American ပြည်သူတွေစိုးရိမ်နေကြပါတယ်။သမ္မတကစစ်တိုက်ဖို့ဆန္ဒမရှိဘူးဆိုရင်တော့ဘလုံးပထွေးနဲ့မတင်မကြပြောနေတော့အရှေ့လေပိုင်းဒေသကမဖြစ်စလောက်ရန်စမှုလေးတွေကနေထိမ့်မနိုင်သိမ့်မရအနေအထားဖြစ်သွားနိုင်ပါတယ်
။ Afghanistan နိုင်ငံကိုတိုက်ဖို့အတွက်2000ခုနှစ်မှာ American လွှတ်တော်ကအတည်ပြုခဲ့ပါတယ်။နောက်တစ်နှစ်ဂျာမန် Iraq ကိုတိုက်ဖို့အတည်ပြုခဲ့ပါတယ်။အဲ့ဒီအချိန်ကလေးကနောက်ပိုင်းမှာစစ်နယ်ပတ်သက်ပြီးလွတ်တော်ဘက်ကဆုံးဖြတ်ချက်ချခဲ့တာတော့မရှိပါဘူး။ဒီမိုကရက်ထဲလွတ်တော်အမတ်ဒင်ဂိန်းကတော့သမ္မတကိုအပြည့်အဝလုပ်ပိုင်ခွင့်ပေးတာမျိုးကိုသဘောမကျတဲ့အကြောင်းအခုလိုပြောပါလေ
။ Those who vote against this amendment in my view are essentially giving the president
အခုပြင်ဆင်ချက်ကိုစွန့်ကျင်မဲ့ပေးတဲ့သူတွေဟာသမ္မတကိုကြိုက်တဲ့နေရာသူ့သဘောနဲ့သူသွားတိုက်နိုင်တယ်ဆိုပြီးခွင့်ပေးလိုက်တာပါ။ဒါဟာကျွန်တော်တို့ဘယ်သမ္မတကိုမှပေးခဲ့တဲ့ပေးတဲ့အခွင့်အာဏာမဟုတ်ပါဘူး
။ဒါပေမဲ့လည်းတွန်ကော်ဒွန်တို့ Republican အမတ်တွေကတော့သိရေးကြီးတဲ့ကာလမှာသမ္မတကိုမလုပ်နိုင်မရှားနိုင်အောင်တုံ့နောင်လာမျိုးလုပ်တာကအန္တရာယ်ရှိတယ်လို့မြင်ပါတယ်
။ There's a reason why we have one commander in chief not 535.
စီဦးစီးချုပ်တာဝန်ကိုတယောက်တည်းကိုရွေးခန့်ထားတာအကြောင်းရှိပါတယ်။လွတ်တော်အမတ်ရှိသလောက်935ယောက်ခန့်ထားတာမဟုတ်ပါဘူး
။သမ္မတထရန့်ကတော့အီရန်ကိုစီးရဲရမတိုက်ဘူးလို့ယတိပြညင်းချက်မထုတ်သေးပါဘူး။ဘလိုနည်းနဲ့ပဲဖြစ်ဖြစ်အမေရိကန်ကိုတိုက်ခိုက်တာမျိုးတွေလှုပ်လာမယ်ဆိုရင်အင်းနဲ့အားနဲ့အကြီးအကျယ်တုံ့ပြန်မယ်တုံ့ပြန်တိုက်ခိုက်တဲ့အစ်မဟုတ်ဘူးသုံးသင်ရှင်းလင်းမယ်ဆိုပြီးတော့တောင်းချိန်ချောက်ပြောဆိုနေကြောင်းပါခင်ဗျာ
အ
ကိုသိန်းနဲ့ဦးအစည်းအဝေးတင်ဆက်ပေးတဲ့အမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာအစည်းအဝေးကိုနားဆင်ကြရတာပါအခုတော့အင်္ဂါညတိုင်းနားဆင်နေကြဖြစ်တဲ့ VO ရဲ့ဓာတ်ရိုက်လေလိုင်းအစည်းအဝေးထုတ်လွှင့်မှုအချိန်ရောက်လာပါပြီဖိတ်ကြားထားသူတွေနဲ့အတူကိုဇော်ဝင်းလှန်ကကမကထပြုစီစဉ်ဆွေးနွေးမှာဖြစ်ပြီးတော့မတ်ဆုမွန်ကထုတ်လုပ်သူဖြစ်ဆောင်ရွက်မှာပါ
လာပါခင်ဗျာ VOA တရားလေးလိုင်းအစီအစဉ်ကကြိုးဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့မကြသေးခင်ကပဲတက်မတော်ကနေပြီးတော့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်ဖို့အတွက်ဆိုတဲ့ရည်ရည်ချက်နဲ့စစ်တမ်း၅တိုင်းမှာတစ်ဖက်သက်အပြစ်ကရဆဲထားတာကိုတက်တန်းနှစ်လထပ်တိုးလိုက်တဲ့ကိစ္စအပါအဝင်ဒီအပြစ်ကရဆဲထားတဲ့ကာလာတွေအတော်အတွင်းတိုင်းရင်းသားတွေနဲ့လက်နက်ကိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတက်မတော်အစိုးရတို့အကြားမှာငြိမ်းချမ်းရေးဆွေးနွေးမှုတွေနေ့နဲ့ချီပြီးလှုပ်လာပေမဲ့ဒီငင်းငင်းဆွေးနွေးမှုတွေဘာကြောင့်မအောင်မြင်သေးတာလဲဆိုတာကိုကျွန်တော်တို့အဓိကထားဆွေးနွေးကြမှာဖြစ်ပါတယ်ဆွေးနွေးဖို့အတွက်အဓိကပင်နိုင်ဆွေးနွေးပေးကြမယ့်ပုဂ္ဂိုလ်တွေလည်းကျွန်တော်တို့ဒီ line ပေါ်မှာရောက်နေပါပြီဦးမောင်မောင်စိုးနိုင်ငံရေးလေလာသူတူဖြစ်တယ်လို့နောက်ဦးထွန်းစော် UNSC ပြောခွင့်ရနဲ့ ANC ရခိုင်မြို့သားကောင်စီရဲ့အတွင်းရေးမှူးတို့ရှိနေကြပါတယ်ကျွန်တော်တို့ဆွေးနွေးပွဲကိုမစခင်မှာပထမဆုံးဒီအစိုးရပြောခွင့်ရဦးစော်ထေကဇွန်လ9ရက်နေ့မှာဒီညဉ့်ညင်းနဲ့ပတ်သက်ပြီးတော့အစိုးရရဲ့သဘောထားကိုပြောတော်တာလေးကိုအရင်ကျင့်ယုံလေးနားထောင်ကြည့်ကြအောင်ပါကျွန
်တော်တို့အခုအစိုးရဘက်ကရစ조사နေတာကဒီမြောက် AA ဘာဝင်မြောက်ပိုင်းလေးဘက်နဲ့ bilateral ceasefire agreement ပြီးရင်ကျွန်တော်တို့နိုင်ငံရေးခွင့်ရေးတွေရဖို့နိုင်ငံရေးစပွဲဝိုင်းကိုရောက်ဖို့ဒီလမ်းကြောင်းကိုပဲကျွန်တော်တို့ကတိုက်တွန်းခြင်းတယ်အဲ့တော့အဓိကမြင့်တာရက်ခံခြင်းတာကတော့ကျွန်တော်တို့ညဉ့်ညင်းရေးစပွဲဝိုင်းပေါ့နော် bilateral ceasefire agreement ဖြစ်အောင်လုပ်ပြီးရင်ကျွန်တော် NCA လမ်းကြောင်းတိုင်းနိုင်ငံရေးဆွေးနွေးပွဲတွေရအောင်လုပ်ပြီးရင်တော့အားလုံးနဲ့အတူတူဓာတ်တူညီတူနိုင်ငံရေးခွင့်ရေးတွေတောင်းဆိုပြည်내ခွင့်ရေးတိုင်းသားခွင့်ရေးဒါတွေတောင်းဆိုဖို့ဒီနီလန်းကပဲအားလုံးအတွက်ခံတာတယ်ရခိုင်ပြည်내နဲ့ရခိုင်လူထုလည်းမနာတဲ့နီလန်းဖြစ်မယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ဒါကတော့အစိုးရပြောခွင့်ရဥစ္စာထေပြောသွားတာပါဟိုသူပြောသွားတဲ့ထဲမှာတော့အေးအေးကိစ္စလည်းဟိုတော်တော်လေးပါသွားတာတော့ရှိပါတယ်ဒါပေမဲ့အဓိကဆိုလိုချင်တာကတော့အစိုးရရဲ့ညီညာရေးသဘောထားမူနဲ့ပတ်သက်ပြီးတော့အခြေခံသဘောတရားတွေသူပြောသွားတယ်လို့ကျွန်တော်နားလည်ပါတယ်ဟိုဒီမူတွေကိုလက်ကင်ထားပြီးတော့ဆွေးနွေးကြတာလည်းအားလုံးသိကြတဲ့အတိုင်းပဲနှစ်တရာတော်တော်ကြာလာပြီဆိုတော့ခတ်တူတူပြောကြမယ်ဆိုရင်တော့ညီညာရေးပါလို့မရနိုင်သေးတာလည်းပေါ့လေဒါပေမဲ့အဲ့ဒီလောက်မလွယ်လို့လည်းဒီညီညာရေးကခကြီးရှည်နေတာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်ဒီဥထွန်းစော်ကိုကျွန်တော်အရင်မေးကြည့်ချင်ပါတယ်ဥထွန်းစော်တို့ UNFC အဖွဲ့ကလည်းမကြသေးခင်ကပဲဟိုဒီညဉ့်ညင်းရေးနဲ့ပတ်သက်တဲ့သဘောထားတွေထုတ်ပြန်ထားတာတွေအချင်းချင်းထုတ်ပြန်ထားတာတွေရှိပါတယ်ဆိုတော့ကျွန်တော်တို့ပြည်တွင်းညဉ့်ညင်းရေးဟာဘာကြောင့်မရနိုင်သေးတာလဲဟိုကျွန်တော်တို့ဟိုတောက်လျှောက်ပြောလာခဲ့ကြသလိုတက်မတော်မှာပဲလုံးဝတာဝန်ရှိနေတာလားဒါမှမဟုတ်လည်းတခြားဒီလက်နက်ကိုင်အဖွဲ့အစည်းတွေရောဒီလက်ရှိအစိုးရကိုဦးဆောင်နေတဲ့ NLD ပါတီမှာရောတာဝန်တစ်စိတ်တစ်ပိုင်းရှိသလားဘာကြောင့်များခီးနှစ်နှောက်နှေးနေရတာလဲဆိုတာလေးကိုအရင်ပြောပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့အဓိကကတော့တက်မတော်မှာတာဝန်ရှိတယ်လို့ပြောရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီတက်မတော်ကနေပြီးတော့မှ1962ကလေးကနေအာဏာသိမ်းပြီးတော့မှဒီတိုင်းပြည်ကိုအုပ်ချုပ်လာတာဖြစ်ပါတယ်။ဆိုတော့ဒီတက်မတော်ကနေပြီးတော့မှသူ့ရဲ့စစ်ဘုချုပ်မျိုးဆက်တွေကပြောင်းသွားတယ်။သူကစနစ်နဲ့လုံနီးလုံဟန်နဲ့အတွေးခေါ်တွေရဲ့အယူဆတွေကဒီနေ့ချိန်တည်းပြောင်းလဲခြင်းမရှိပါဘူး။သူတို့ကအတွေးခေါ်ဟောင်းနေပဲဆက်သွားနေတဲ့အတွက်အဲဒီနေ့အချိန်အနည်းမှာငင်းချင်းရေးကနော်ဒီတွင်မှာပို့ပြီးတော့မှလမ်းဝေးတဲ့အနေအထားကိုရောက်နေတာဖြစ်ပါတယ်။အဓိကတော့လမ်းဟောင်းတိုင်းလမ်းစဉ်ဟောင်းတိုင်းသွားနေလို့ဖြစ်ပါတယ်လို့ချုပ်ပြီးပြောရင်ရပါတယ
်။ဟုတ်ကဲ့ခင်ဗျ။ကျေးဇူးတင်ပါတယ်။ကျွန်တော်ဥမမောင်စိုးကိုလည်းတလဲမေးချင်ပါတယ်။ဟိုကျွန်တော်တို့ဒီပြည်ရင်းငင်းငင်းရရှိဖို့အတွက် NCA တို့27ရာစုပင်လုံညီလာခံတို့ UPDJC တို့ဟိုဟိုဟာတွေပေါ့နော်နာမည်တွေအမျိုးမျိုးနဲ့အဖွဲ့တွေဖွဲ့ထားတယ်။ဒါပေမဲ့ဥသွားနေတဲ့ဥတီချက်ကတော့တခုတည်းပါပဲ။ပြည်ရင်းငင်းငင်းရဖို့ပေါ့နော်။ဆိုတော့အပြစ်ခတ်ရဆဲဖို့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ဖို့ဆိုတဲ့ဟာတောင်ဆန်းစုကြည်ကိုယ်တိုင်လည်းအကြင်ကြီးပြောနေတာရှိပါတယ်။ပြီးခဲ့တဲ့တင်းနေကလေးနေတော့ကလည်းဒီမိုင်းလာမှာနေ30ပြည့်အခမ်းအနားမှာဒီအစိုးရပြည်ထောင်စုငင်းငင်းရင်းနဲ့ပြန်လည်တင်မြှောက်ဖို့ဌာနနဲ့ဒီမြောက်ပိုင်းမှာမိအဖွဲ့တို့ဆွေးနွေးကြတာတွေရှိတယ်။အနာဂတ်မှာဆက်ဆွေးနွေးကြမယ်ဆိုပြီးသူတို့ဆုံးဖြတ်ခဲ့ကြတာတွေရှိတယ်ပေါ့နော်။ဟိုဆွေးနွေးပွဲတွေဇက်တိုက်လှုပ်လာကြတယ်။အများစုကလည်းဟိုအပြင်မှာရောအတွင်းမှာရောကျွန်တော်တို့သိရသလောက်ဆိုရင်ဒါတတ်မတော်မှာဟိုတမရောမှာတော်တော်လေးဟိုတာဝန်ရှိတယ်ဆိုပြီးပြောနေကြတော့ဒီကိစ္စဟာဆက်ဆွေးနွေးလို့ဆွေးနွေးပွဲတွေဖြစ်နေပြီမဲ့လေဆွေးနွေးပွဲတွေရတာဆိုအချင်းချင်းဖြစ်နေတာလားဘလို့ဘာကြောင့်ခီးမရောက်နိုင်တာလဲဥမမောင်ဆွေ
လိုပါခင်ဗျာကျွန်တော်တို့တိုင်းပြည်မှာဖြစ်ပျက်နေတဲ့အချက်အချက်ကတော့လက်နက်ရှိမှလူရဝင်မယ်ဆိုရဲအားကိုအားလုံးကဆွတ်တိုင်ထားလို့ပါပဲအဓိကကတော့တပ်မတော်အနေနဲ့ဒုတော်ဝင်ရေးသုံးပါတို့သူ့ရဲ့နိုင်ငံကြီးရေချက်တွေကောင်းတဲ့ဆိုလို့လက်နက်ကင်တက်ကိုတင်အားနဲ့တုံးပြင်းနေချိန်မှာတန်တဲ့လက်နက်ကင်အေးပါဝင်တန်တဲ့လက်နက်ကင်တက်ဖွဲ့တွေရာလဲအဲ့လိုအခွင့်အရေးတွေလက်နက်ကင်တိုက်မှာဖြစ်မယ်ဆိုတဲ့အခြေခံပေါ်မှာတနက်ကင်လာကြတယ်တက်ခိုက်လာကြတယ်ဒီချင်းရတွေကိုမရက်တနိုင်ဘူးဖြစ်တယ်ဒါပေမဲ့ကျွန်တော်တို့တွေ့ကြုံရပြောမယ်ဆိုလို့ရှိရင်တော့တနက်ကင်ပြီးတော့ပြဿနာဖြစ်ရှင်းနိုင်တာဟာမရှိဘူးဖြစ်နေတယ်ဆိုတော့တက်မတော်ဘက်ကလည်းတောင်းကျမ်းသူတို့သူတို့တတ်မှတ်ထားတဲ့သူအမှုပြချိန်မုန်းတာမလုပ်နိုင်ဘူးအဲတော်လိုင်းလက်နက်ကင်တော်လိုင်းဖွဲ့ပြီးကြရတယ်အစိုးရကိုပြုံးနိုင်နေဘူးဒီလိုအချိန်မျိုးမှာကျွန်တော်တို့ကစိတ်သက်သာရေးငြင်းရင်ဖြေရှာဖို့ဆိုတဲ့ဟာကိုပြောနေကြတယ်ဒါမဲ့လို့ပြောမိကြတဲ့အချိန်တော်တွင်းကာလမှာပဲဒီလက်နက်ကင်ဖွဲ့စည်းတွေတည်ရှိမှုပြဿနာနဲ့ပတ်သက်လို့အမီးပွားနေရတဲ့အချိန်ကာလမျိုးပဲဖြစ်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဥပမာဆိုရင်အဲ့တော့ဒီဟာကိုဟိုရှစ်ဆက်သွားဖို့အတွက်ဥထွန်းစော်ကိုကျွန်တော်မေးချင်တာကဥထွန်းစော်လည်းဒီဆွေးနွေးပွဲတွေမှာပါတာပဲဆိုတော့ကျွန်တော်တို့ဒီအပြန်အလှန်ညှင်းခုံနေကြတာနဲ့ဒီအခု statement ဖြစ်နေတဲ့နေရာကနေပြီးတော့ကျွန်တော်တို့ဟိုဆိုတော့ဥမမဆိုပြောသလိုစစ်တပ်ကလည်းတိုင်းသားလက်နက်ကင်ဖွဲ့စည်းတဲ့ဘက်ကိုအပြစ်ဖို့တယ်ဟိုတိုင်းသားလက်နက်ကင်ဖွဲ့စည်းတဲ့ကလည်းတပ်မတော်မှလုံးလုံးအစဉ်တစိုက်တာဝန်ဟိုတိုင်းပြည်ကိုအာဏာယူလာတဲ့တပ်မတော်ဟိုလက်နက်ကင်ဖွဲ့စည်းမှာတာဝန်ရှိတယ်ဆိုပြီးတော့အပြန်အလှန်ပြောနေကြတော့ဒီဟာကရှစ်ဆက်သွားလို့မရနိုင်တော့ဘူးလားဘာဘယ်နေရာတွေမှာလိုအပ်တာလဲဘလို့ကျွန်တော်တို့ထိုးပေါက်သွားနိုင်မလဲဥထုံးဆောင်ပအဝင်ခဲ့တဲ့ဆွေးနွေးပွဲတွေမှာလေ့လာသုံးသပ်ကြည့်လို့ရှိရင်ဘာတွေများတင်ကားသာလိုရမလဲ
ဟုတ်ကဲ့ကျွန်တော်အခုနောက်ကပြောလိုက်တဲ့အနှစ်ထုတ်ပြောလိုက်တဲ့အထက်မှာအဓိကပါပါတယ်ဗျဒီတိုင်းပြည်ကိုပေါ့နော်ဒီပုံသဏ္ဍာန်နဲ့သွားမယ်ဆိုပြီးတော့မှအဲဒီပုံဖော်ထားတာကစစ်ဗိုလ်ချုပ်တစုကဖြစ်တယ်နော်ဒီတိုင်းပြည်ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုခွင့်ကောက်ယူပြီးတော့မှတက်မတော်ကိုခုတုံးလုပ်ပြီးတော့မှဒီတိုင်းပြည်ကိုလူတစုလူချင်းတဲ့ပုံစံအတိုင်းပဲမောင်းနှင်နေတာဖြစ်တယ်ဒါကအခြေခံအကြောင်းတရားပဲအပြုတ်ပြင်းပြောင်းလဲလုပ်မယ်ဆိုလို့ရှိရင်ဒီအဖက်သက်ကြီးရှာထားတဲ့ပုံစံခွက်ကြီးထဲကနေပြီးတော့မှမထက်ထပ်ပေါက်မချာဘဲနဲ့နော်ထက်မလာဘဲနဲ့အဲ့ဒီဒီပုံစံခွက်ကြီးထဲမှာသူတို့လိုချင်တဲ့ပုံစံခွက်ကြီးထဲကိုမောင်းထည့်ပြီးတော့မှအဲ့ဒီရဲ့အခြေခံအောက်ကနေနော်သူတို့လိုချင်တဲ့ပုံစံရရင်တော့နော်ဒီဟိုဘောဆုပေးမယ်ပေါ့ဗျာသူတို့လိုချင်တဲ့ပုံစံမရရင်ဒဏ်ပေးမယ်ဆိုတော့ဆုပေးဒဏ်ပေးစနစ်နဲ့သူတို့ကလုံနေတာဖြစ်တယ်အခုလည်းပဲကြည့်ပေါ့နော်ဒီတက်မတော်ကနေပြီးတော့မှဒီမြန်မာပြည်မြောက်ပိုင်းနဲ့အရှေ့ပိုင်းစစ်တိုင်းငါးခုမှာအတူကတစ်ဖက်သက်စစ်စင်ရေးရထိုင်မှုတွေကိုလုပ်တယ်။ပြီးခဲ့တဲ့2019ဒီ2018ဒီဇင်ဘာကနေ2019ဧပြီလထိ4လတာတစ်ကြိမ်ပေါ့နော်။ဒုတိယတစ်ကြိမ်မှာဆိုမေဂျွန်2လပေါ့။အခုတတိယတစ်ကြိမ်ဇူလိုင်ဩဂုတ်2လအတူတက်တန်တိုးထားတယ်။ဒီလိုမျိုးကျွန်တော်တို့ကဒီတက်တန်တိုးပြီးတော့မှလုံနေတဲ့ပုံစံတွေကလည်းပဲနီးလက်မှန်တာကိုကျွန်တော်တို့မတွေ့ရဘူး။အစိုးရတက်မတော်ရဲ့ဒီပြီးခဲ့တဲ့6လအတွင်းစစ်စင်ရေးရက်ခဲတာကိုကျွန်တော်တို့ကကြည့်မယ်ဆိုလို့ကြည့်ရင်နော် KIO နေမြန်မာတော့ထိုးစစ်တွေရောက်ကြတော့ပြင်မယ်ကျန်တဲ့ဒေသတွေမှာတိုက်ပွဲတွေကြိုကြာကြိုရာဖြစ်နေတယ်ပဲဖြစ်တယ်နော်ပြီးရင်ဒီ6လတာကာလအတွင်းမှာမြန်မာပြည်အနောက်ဘက်ခြမ်းကဒီရခိုင်ဘက်မှာတော့အဆိုးဆုံးပေါ့ဗျာဒီပြီးအရက်သားပြည်သူပေါင်းဒီ60ကျော်သေဆုံးတာရှိတယ်နော်ဒီနေ့ဆိုလို့ရှိရင်ထိခိုက်ဒဏ်ရာရတာတွေရာရှိရှိနေပြီနောက်ပြီးတော့ပုံမှန်မျိုးမျိုးနဲ့ဖမ်းဆီးထားတာကလည်းရာကျော်ရှိနေပြီအကြီးရောပေါင်း100ကျော်ကနေပြီးတော့မှစစ်ပေးဒုက္ခတွေပေါင်း9000ကျော်တိရှိလာနေပြီဖြစ်တဲ့။နောက်ပြီးတော့နှစ်ဖက်ကတိုက်ခိုက်ရေးစစ်တီတွေကလည်းပဲတေဆုံးတန်ရာရတာကလည်းပဲနှစ်ဖက်ထုတ်ပြန်ချက်တွေရဆိုလို့ရှိရင်ရာထောင်ချီရှိနေတယ်။နော်။နောက်ပြီးတော့ခိုင်မြောက်ပိုင်း9မြို့နယ်မှာညမထွက်ရအမိန့်ကိုထုတ်ပြန်ထားတယ်။နောက်ပြီးတော့ပလက်ဝပါဝင်ဒီ9မြို့နယ်မှာအင်တာနက်လိုင်းတွေကိုဖျက်တောက်ထားတယ်။ဒါပြီးခဲ့တဲ့ဒီ6လတာကာလအတွင်းမှာပြန်ကြည့်ရင်ဒါတွေကိုကျွန်တော်တို့တွေ့ရတယ်။ဒီဟာကဘာလဲဆိုတော့မြန်မာတပ်မတော်အနေနဲ့တစ်ဖက်မှာစစ်စင်ရဲထိုင်ပြီးတော့မှတစ်ဖက်မှာစစ်ချိန်ပြင့်တဲ့စီးရီမန်ချက်ကိုအကောင့်တွေပေါ်နေတာကိုပြသနေတယ်။အခုဇူလိုင်ဩဂုတ်လ2လအတွင်းမှာလည်းပဲတက်မတော်ကသူတို့စစ်စင်ရဲပုံစံကိုပြီးခဲ့တဲ့6လပုံစံအတိုင်းပဲသွားမဲ့ပုံပါပဲ။ဘာကြောင့်လဲဆိုတော့ဒီပြီးခဲ့တဲ့အပတ်ကမိုင်းလာအဖွဲ့ငင်းကြဲရဲ130ပြည့်ပွဲမှာရောက်ပိုင်းမှာအမိတ်တွေကိုပြီးခဲ့တဲ့တက်မတော်ရဲ့နှစ်ဖက်အပြစ်ခတ်သဘောတူစာချုပ်ပေါ့အပြစ်ခတ်ရဲ့စီးရီသဘောတူစာချုပ်မူကြမ်းကိုကြည့်မယ်ဆိုလို့ရှိရင်နှစ်ဖက်ယက်တီကျဲတောင်းဆိုချက်တွေကကွာဟာအီလိုအကြည့်တာကြောင့်ဒီနှစ်လအတွင်းမှာဖြည့်ချင်းလို့ပြေးလေနိုင်မဲ့ပုံမရဘူး။ဆိုတော့ဒီရှိနေမြေတိုက်ပွဲသဏ္ဍာန်တွေကဆက်ရှိနေမှာဖြစ်ပြီးတော့ဒီအနေထိုင်ဦးတွေကဆက်ကြုံတွေ့နေရမဲ့သဘောမျိုးလို့ကျွန်တော်ကရှုမြင်မိပါတယ်
။ဟုတ်ကဲ့ခင်ဗျ။အဲ့တော့ဒီတမဥမောင်ဆိုကျွန်တော်တလဲပြန်ပြီးတော့မေးချင်ပါတယ်ခင်ဗျ။ဆိုတော့ဟိုအခုကျွန်တော်တို့ဒီတစ်ဖက်မှာဟိုဒီ ခိုင်မာတဲ့မူဝါဒကိုစုတ်ကင်ပြီးတော့ဆွေးနွေးနေတာကတော့ဒါမမမမယက်တည်ပြီးရှိနေတာကတော့တတ်မတော့ပေါ့နော်ဒါပေမဲ့တစ်ဖက်မှာတတ်မတော့နဲ့စန့်ကျင်ပဲဆွေးနွေးနေတာတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရှိတယ်ပေါ့အများကြီးရှိတယ်ပေါ့ဒီဒေသအသီးသီးမှာဒါပေမဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားထဲမှာဟောတတ်မတော့ရဲ့သဘောထားကိုအခုဆိုရင်တင်းပြီးခေါင်းပြီးသူတို့ဘာတတ်မတော့ဘလို့သဘောထားရှိတယ်ဆိုတော့သိနေပါရဲ့ကဲနဲ့ကိုချင်းချင်းကြားထဲမှာကောညှဉ်းညွတ်မှုဘာကြောင့်မရနိုင်တာလဲဗျဘာလို့လဲဆိုတော့ဒီစစ်တပ်ကတော့ငင်းငိုင်းတော့လိုချင်တယ်ဒါပေမဲ့ငင်းငိုင်းပေးဖို့အတွက်ဆိုရင်တော့အားလုံးလက်နဲ့ချပြီးတော့ငါတို့အောက်မှာလာရတီကြဆိုတဲ့သဘောမျိုးလိုမျိုးဆန်ဆန်ဖြစ်နေတော့စစ်တပ်ရဲ့ရတီချက်ကကိုချင်းချင်းကြားထဲမှာညှဉ်းညွတ်နဲ့စူးစူးစီးစီးနဲ့စစ်တပ်နဲ့ဆွေးနွေးတဲ့အခါမှာရတီကြရင်ပို့ပြီးတော့ထိရောက်မှုမရှိပေဘူးလားဘာကြောင့်များသဘောထားကွဲနေကြတယ်လို့သုံးသပ်မိလဲဥမ္မာမောင်ဆိုရင်
အဲ့တော့တိုင်းပြည်လူမျိုးတွေဖြစ်ဖို့ဖြစ်ပွားပေါ်ပေါက်လာဖို့မတူဘူးဗျကျွန်တော်တို့ဘာဒီမှာရှိရဲတိုင်းပြည်လူမျိုးတွေဖြစ်ဖို့တူတက်မှုတွေသူတို့ရဲ့ယဉ်ကျေးမှုတွေသူတို့ရဲ့သမိုင်းတွေဟာတင်ပြောင်းတိုက်ပြောင်းနေတယ်မတူကြဘူးဗျဒါပြင်အဲ့တိုင်းပြည်လက်နက်ကိုင်ဖွဲ့စည်းတွေဖြစ်ထွန်းတူတက်မှုတွေဟာလည်းမတူညီကြဘူးဒါပြင်တိုင်းပြည်လက်နက်ကိုင်ဖွဲ့စည်းတွေရဲ့ဒီလက်နက်ကိုင်ကငြင်းမြေပြည်သားထိချုပ်နိုင်မှုဘဏ္ဍာငွေတောင်းတမှုလက်နက်ကိုင်ကတောင်းတမှုအဲ့ဒါတွေကလည်းမတူကြဘူးဒါပြင်တိုင်းလာနဲ့တိုင်းလာကြီးချိတ်ချုပ်ထားတဲ့လက်နက်ကိုင်တပ်ဖွဲ့တွေလှုပ်ရှားတဲ့နေနေကြတယ်လေ။မြစက်တချောင်းမှာပြန်ကျင်းနေတယ်။တချို့လက်နက်ကိုင်ဖွဲ့စည်းတွေကဆက်ဆက်မှုရှိလို့နဲ့ချို့လက်နက်ကိုင်ဖွဲ့စည်းတစ်ခုနဲ့တစ်ခုဆက်ဆက်ဖို့ကလှမ်းဝေးတယ်ဗျ။ဒီလိုနေသားမျိုးမှာတိုင်းလာကြီးချိန်ချင်းကစီလုံးညွှန်လိုက်တစ်ခါပြန်ပြီးတော့တပ်ပေါင်းစုတွေဖွဲ့လိုက်။နောက်တိုင်းတပ်ပေါင်းစုတွေကပြည်ခွဲလိုက်။နောက်အစ်တပ်ပေါင်းစုတွေပြန်ဖြစ်လာတယ်။အဲ့ဒီဖြစ်စဉ်ကတော့ဖြတ်တန်းနေရလေဦးမယ်ထင်တယ်ဗျ။အဲ့ဒါကတော့နေမည်နေသားရဲ့သူတို့ရဲ့အင်အားနေသားရဲ့ကြောင့်စင်သားဘုံမတူညီတဲ့အတွက်ကြောင့်လို့ဖြစ်ပေါ်နေတယ်လို့ထင်ပါတယ်
။ဟုတ်ကဲ့။ဟိုဆိုလိုချင်တာကတော့ဆောဥမောင်ဆိုပြောတဲ့ point ပါပဲ။ကျွန်တော်ဟိုပြောချင်တာကလည်းဒီအပြစ်ခရက်စဲရေး NCA လက်မှတ်ထိုးတဲ့အဖွဲ့အထိုးမထိုးတဲ့အဖွဲ့မထိုးအဲ့လိုမျိုးအကွဲကွဲပြားဖြစ်နေတော့ဟိုနွားကွဲရင်ကြားဆွဲတယ်ဆိုတဲ့ပုံစံမျိုးလိုမျိုးဖြစ်နေသဘောတက်ရောက်နေတော့ကိုလိုချင်တဲ့အဓိကရည်မှန်းချက်ပန်းနိုင်ကိုအရင်ရောက်အောင်သွားပြီးတော့မှကြံတဲ့အသေးစိတ်ကိစ္စတွေနိုင်ငံရေးကိစ္စတွေ Federal ကိစ္စတွေကိုဆက်ပြီးတော့နောက်တစ်ဆင့်သွားကြရင်မကောင်းပေဘူးလားဆိုပြီးကျွန်တော်မြင်မိလို့ပါဆိုတော့အရင်ဆုံးဆွေးနွေးပွဲရင်လို့လိုက်ပြစ်ခတ်ရက်ဆက်လိုက်ပြီးတော့မှနောက်တစ်ဆင့်တစ်ဆင့်ပြီးတစ်ဆင့်ပေါ့နော်နံပါတ်1ကိုအရင်ရောက်လို့ကနံပါတ်2ကိုသွားကြမယ်ဆိုတော့ပုံစံမျိုးသွားကြရင်ကောင်းမလားလို့ပါဟုတ်ကဲ့ဟုတ်ကဲ့
ဒါပေမဲ့လောလောဆယ်မှာပြစ်ခတ်ရက်ဆက်ရေးတွေမြောက်ပိုင်းမှာအမေခွေတွေတွေပြစ်ခတ်ရက်ဆက်ရေးတွေက၄ဘွယ်ပဲလိုပါလေ CIA ကိုကြံ့ရဲ့ DNR ရဲ့ဒီ၄ဘွယ်လိုတယ်အဲ့မှာအခုလောလောဆယ်ကတနာကြီးပြရာဖြစ်နေတာအေးအေးဖြစ်နေတယ်အေးအေးကတနာကိုဖြည့်ရှင်းနိုင်မှာလားကျန်တဲ့ဒီလေးခွေကတနာကိုဖြည့်ရှင်းနိုင်မှာဖြစ်နေအဲ့တော့အထက်ကကြည့်မယ်ဆိုလို့ရှိရင်ဒီတိုင်းစတိုင်းငါးတိုင်းအဖြစ်ခရဆေးရတိုးနေစက်ချောင်းမှာဖြစ်တယ်တိုးကတော့စိတ်ကြည်နမှုရလိမ့်မယ်အဲ့ဒီအချိန်မှာဒီအေးအေးနဲ့ဖြစ်နေတဲ့တိုက်ပွဲတွေမှာကျန်တဲ့နောက်ပိုင်းအဖွဲ့တွေကူညီဖို့ဆိုတာအဟန္တာဆက်ခဲ့ကြည့်ရှိဘယ်မှာလဲ EU နဲ့ပတ်သက်ပြီးတောင်းဆိုမှုကလည်းကွဲပြားမှုရှိနေဝိုင်းမှာအမေလေးခွဲတာတောင်းဆိုတာကဒီပြစ်ခတ်ရစဲကိုရောက်တဲ့နေရာမှာလက်နက်ငိုင်တပ်ဖွဲ့ရောက်တဲ့နေရာမှာရစဲကြီးဖြစ်တယ်အတက်တက်မလို့ပဲကတောင်းဆိုတာ EU လိုက်စားမှတရှိရပဲဖြစ်တယ်လိုက်စားမှတရှိတာကိုပဲခွင့်ပြုမှာဖြစ်တယ်အဲ့တော့ကွာမှုကအရင်ကြီးနေတာမှာစစ်ဆက်ဖို့ကခက်ခဲနေတယ်အဲ့တော့တစ်ဖက်နဲ့တစ်ဖက်ဒီမှာနေဝိုင်းမှာအမေလေးခွဲကိုပဲကြီးမယ်ဆိုရင် EU ရခိုင်မှာအလန့်ကွာဝေးလွန်းတယ်ကျန်တဲ့၃ဘွဲ့ကတော့ဒီနောက်ပိုင်းမှာလည်းဆက်ဆက်မှုရှိရပေါ့အဲ့လိုမတူတဲ့အခြေအနေကလည်းသူတို့ရဲ့တင်းကြီးတင်းတဲ့ရည်တည်မှုနဲ့ဟိုထိခိုက်စေပါတယ်နောက်တစ်ခုကနိုင်ငံတကာအခြေအနေပေါ့ခုနတရုတ်နယ်စပ်ချောက်မှာရှိတဲ့နိုင်ငံတကာအခြေအနေအပြစ်ခတ်ရဆက်ထားတဲ့အခြေအနေကလည်းသူတို့တင်းကြီးတင်းတဲ့ချက်ဖို့ဟိုကျွန်တော်တို့အဟန့်အားဖြစ်နေတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဥမာဆိုကျေးဇူးတင်ပါတယ်ခင်ဗျကျွန်တော်တို့အခုဆွေးနွေးဖို့လေလိုက်မော်ရောက်နေတဲ့တော်တာရှင်တွေကိုလည်းတခါအလဲပေးခြင်းပါတယ်ခင်ဗျပထမဆုံးကျွန်တော်နယူးယောက်ပြည်နယ်ဘက်ဖလိုမြို့ကဥအောင်သိန်းကိုကျွန်တော်အလဲပေးချင်ပါခင်ဗျဥအောင်သိန်းလိုရင်းတူရှင်လေးဝင်ဆွေးနွေးလို့ရပါခင်ဗျဥအောင်သိန်းကြားပါလားခင်ဗျဟု
တ်ကဲ့ပါကြားပါတ
ယ်ဟုတ်ကဲ့ဥအောင်သိန်းလိုရင်းတူရှင်လေးဆွေးနွေးပေးပါခင်ဗျဟု
တ်ကဲ့ပါကျွန်တော်ဆွေးနွေးရှင်ကဘာဖြစ်လို့ငင်းချမ်းရေးမရနိုင်လဲဆိုတော့ခေါင်းဆိုင်နဲ့အခုကမေးထားတာမဟုတ်လား
ဟုတ်ပါတယ်ငင်းချမ်းရေးဘာကြောင့်မရနိုင်သေးတာလဲပေါ့နော်ဟုတ်
ဟုတ်ကဲ့အဲ့တော့ငင်းချမ်းရေးဘာကြောင့်မရနိုင်သေးတယ်လဲဆိုလို့ရှိရင်တော့အခုကမြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်တွင်းစိတ်ကဒီတမတော်ကနေပြီးကြီးစိုးထားတယ်ဆိုတော့ဒီမှာအခုကကျွန်တော်တို့ကနမူနာနှစ်ခုပြလို့ရတယ်ဝေါ်နဲမိုင်လာကိုပဲအောက်ရှော့ခွင့်ဒေသအဲ့ဒီအကုန်ပုံစံပြလို့ရတယ်
ယခိုင်ဒေသမှာယခိုင်တပ်မတော်အာရကန်အာမီကဘာဖြစ်လို့ခေချောက်ခွင့်မပေးလဲအခုဒီနေမှာကိုယ့်အိမ်မှာကိုနေတာကိုဘာဖြစ်လို့နေပြီပထွေးအိမ်မှာပဲနေရမလားကိုယ့်အိမ်မှာနေရမလားအဲ့ဒါကိုစဉ်းစားကြည့်ဖို့လိုတယ်ဒီဟာကနေပြီဘယ်လက်ထရီထိုးလိုက်လို့ဆိုလို့ရှိရင်ဤကဘယ်နေရာမှာဘေးထိပ်ပိုင်မလဲယခိုင်ဘေးနေမှာဘေးထိရမလဲအဲ့ဒါကိုသူ့ကိုပေးရမယ်အခုလမ်းစာမှာသွားနေလိုက်ဆိုတော့အဲ့လိုဆိုတော့မြန်မာတပ်မတော်နေပြီဂျပန်ဘေးမှာသွားနေပေါ့အဲ့လိုဆိုလို့ရှိရင်တော့ဒီလိုပြောနေမယ်ဆိုလို့ရှိရင်တော့ခါမနေပြီပြည်သူစိတ်ငြိမ်းမဟုတ်ဘူ
းဟုတ်ကဲ့
အဲ့တော့ဘယ်လက်ထရီထိုးဖို့အရေးကြီးတယ်ဘယ်လက်ထရီထိုးတဲ့အချိန်မှာကိုရတဲ့နေရာမှာရောက်တဲ့နေရာမှာတောက်ကိုရထားရမယ်ကျွန်တော်တို့သိတာကဒါပဲဟုတ်ကဲ့ပါကျေးဇူးပါပဲ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဥက္ကံသိရင်ဆိုတော့ဟိုစောစောဥမုံစုပြောထားတဲ့သဘောတဘာဝနဲ့လည်းတထထဲပဲဖြစ်ပါတယ်ဆိုတော့ဟိုအယူဆတွေကတော့အမျိုးမျိုးကွဲနေတာပေါ့နော်ဆိုတော့နောက်တစ်ယောက်ကျွန်တော်လေးလိုက်မဖိတ်ခေါ်ခြင်းပါတယ်ခင်ဗျအဲ့ဒါတော့မြန်မာနိုင်ငံကဥမောင်ကျော်စံဖြစ်ပါတယ်ဥမောင်ကျော်စံလေးလိုက်မရှိပါလားခင်ဗျာဟုတ်ကဲ့ဥမောင်ကျော်စံဝင်ဆွေးနွေးလို့ရပါတယ်ခင်ဗျာလိုရင်းတူရှင်းလေ
းဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကတော့ဟိုဟိုဖြစ်ပေါ်နေတဲ့ကိစ္စကိုရှင်းခံလို့မေးပြီးရှင်းလို့ရှင်းရှင်းရှင်းတာပါလေကြီးရှင်နေလားဘာလို့ညနေချိန်ရင်ရှင်နေမှန်းလဲဘာလို့ဖြစ်နေတာလဲဆိုတော့ဒီဖြစ်ပြပြဖြစ်ပါလေဟိုတူတူပါပါလိမ့်အခုလေကြီးရှင်နေကဆိုးရဖက်ကတော့ဘုရားမြည်ရနေတယ်ကျွန်တော်တို့ကအဲ့ဒါဒီဖြစ်မှုကို credit လို့ဖြစ်နေတယ်လေကြီးရှင်နေမှာတိကျနေရတာကကျွန်တော်တို့ရဲ့ခိုင်ခတ်မှာအဲ့ဒါတော့တိတိကကျွန်တော်ကြီးဒီတော့အမှုရမြန်နေပြီအစိုးရဘက်မှဒီတက်ဖက်တဲ့ဟိုဘောဒီတက်မှုတော့အဆင်ပြေလို့မြန်နေတယ်တနည်းကတည်းကတနည်းကတည်းကတော့မြန်နေတဲ့ကိစ္စမှာဘာလို့ဒီတော့ဟိုစစ်ကြည့်လို့ဒီတော့ပြင်ရတာလေဒီလိုကျွန်တော်တို့ကပြုတ်နေတယ်ယောက်ျားကျွန်တော်တို့ခိုင်ရဲကိုတူလာလို့ဟိုဘယ်လိုဖြစ်သလဲလို့ပြစ်ဆိုင်ရမယ်မဟုတ်တော့တခါဟိုဟိုလူတွေဟိုအဆင်ပြေလိုက်အဲ့ဒီကိုရတယ်ကွာလို့အဲတော့ stop busy ရပါလေဟိုတက်တော်မင်းနဲ့ stop busy ရ stop busy ရပါလေတဲ့ဒီလိုတက်ခဲ့ရတယ်လို့ဒီတိမျိုးဆက်ကြတယ်လာမလို့လူတွေကိုနေစကိုရသူ့ရတာလားဒီလိုဆိုရင်ဘယ်တော့မှဒီမျိုးကိုမရနိုင်ကြတယ်ဘယ်လိုဖြစ်ရှိလဲမလို့ဒီလိုတွေသက်သာတယ်မရနိုင်တယ
်ဟုတ်ကဲ့
ဒီခရစ်ဒီဆိုတာကကျမဒီတလုံးတော့ပေါ့အရာလဲကျသူ့ကိုချိန်ချင်းရှိနေတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့လိုင်းကလည်းတိတ်မကောင်းဘူးဖြစ်နေတယ်ဥမောင်ကျော်ဆန်းကြီးဆိုတော့ဥမောင်ကျော်ဆန်းပြောတဲ့သဘောကိုတော့ကျွန်တော်တို့နားလည်ပါတယ်အခုကျွန်တော်တစ်ဆက်ထဲမှာပဲကျွန်တော်ဥတိလက်မှုကိုလည်းအထိုင်းမှာရှိတဲ့တိလက်မှုကိုအလဲပေးခြင်းပါတယ်ခင်ဗျတိလက်မှုလည်းလိုရင်းတူရှင်းလေးဝင်ဆွေးနွေးပေးပါဦး
ဟုတ်ကဲ့ခင်ဗျကျွန်တော်အနေကဒီအစိုးရအစိတ်ကမှာတော့တောင်းရောက်ပါတော့ဗာဖြစ်လို့ဆိုရင်တော့ကျွန်တော်ဒီမှာဒီအရောင်းညံ့ရေးကျွန်တော်တို့ပြည်သူတွေကအားလုံးလူချင်းတဲ့ဘောမှာရှိပါတယ်။ဒါပေမဲ့အစိုးရနဲ့စစ်တပ်ကတော့တို့ကညံ့ရေးကိုလူချင်းတဲ့ပုံစံမရှိဘူးကြ။ဘာဖြစ်လဲဆိုရင်တော့တို့တိုင်းသားဒီပတ်ဒီမှာတော့ပြစ်ခတ်ရစဲတော့ပြစ်ခတ်ရစဲစဲလို့ပြီးတာနဲ့တို့မြညာဝင်ယူတယ်တော့စစ်တပ်တွေတင်ဖို့တယ်တော့လက်လက်အမြောက်များစွာတင်ဖို့တဲ့လမ်းတွေတရားတွေထောက်ပြီးတော့တို့မြညာဝင်ယူနေတာကိုကျွန်တော်တွေ့ရတဲ့အတွက်တော့ကျွန်တော်အတားမှအစ်တာတော့လို့တော့
ဟုတ်က
ဲ
့ဒီလေမူဒီလေမူဖုန်းလိုက်ရလဲကျွန်တော်တို့ပြတ်တောင်းပြတ်တောင်းဖြစ်နေတယ်ခင်ဗျဟိုဟိုကောင်းကောင်းမကြားလို့ပါဆိုတော့ကျွန်တော်ဟိုတော်ရရှင်နေကျွန်တော်တို့ဒီဆွေးနွေးပွဲမှာဝင်ဆွေးနွေးပြီးဖို့တစားနဲ့ရေးထားတဲ့ဟာလေးတစ်ခုကိုလည်းကျွန်တော်ဖတ်ပြချင်ပါတယ်နာဂိအခြေခံဥပဒေကိုဖျက်ပြီးတော့စစ်မှန်သောဖက်ဒရယ်ကြားသောဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပေးရင်ဘယ်တိုင်းရင်းသားမှလက်နဲ့ကိုင်မနေပါဘူးအဓိကကဆွေမျိုးကောင်းစားရေးဗဟိုပြုဗမာလူမျိုးကြီးအယောင်ဆောင်မြန်မာတပ်မတော်ထိပ်ပိုင်းခေါင်းဆောင်များကိုဖယ်ရှားနိုင်မှမြန်မာနိုင်ငံအနာဂတ်ကောင်းမယ်ဆိုပြီးတော့အမရခိုင်ဆိုတဲ့တော်ရရှင်ကကျွန်တော်တို့ Facebook စာမျက်နှာနဲ့ရေးသားပြီးတော့ပေးပို့ထားတာရှိပါတယ်ခင်ဗျဆိုတော့ကျွန်တော်အပိတ်ကျွန်တော်ပြည်နိုင်ငံဆွေးနွေးတဲ့ပုဂ္ဂိုလ်နှုတ်ကိုနောက်ဆုံးမေးခွန်းလေးတွေမေးချင်ပါတယ်ခင်ဗျဆိုတော့အခုအခြေအနေတွေကတော့ဟိုနှစ်ပေါင်းများစွာဆွေးနွေးလာပြီမြဲလဲပို့ပြီးတော့ရှင်းမလာဘူးပို့ရှုပ်ထွေးလာတာပဲကျွန်တော်တို့တွေ့တွေ့နေရတစားတစားဒီငင်းညာရေးခီးစဉ်ကပေါ့နော်ဦးမောင်မောင်ဆိုးကျွန်တော်အရင်မေးချင်တာကလူရင်းတူချင်းအဓိကဘယ်အချက်တွေကများဦးစားပေးလှုပ်ဆောင်ဖို့လိုအပ်နေပါသလဲတမတော်ကသဘောထားပြောင်းဖို့လိုနေတာလားဘာတွေများလိုနေတာပါလဲ
ဟုတ်တယ်ကျွန်တော်တို့
တော့ငါပြောသွားလို့ပေါ့ညပိုင်းလို့ရဲ့တစ်ခါရဆဲမှာအေးရကြီးပြရဖြစ်နေတယ်အဲ့တော့အေးနဲ့ပတ်သက်တဲ့ပြဿနာမှာတမတော်ဘက်ကနေပူပူဆဲအနောက်ဝေးလွန်းကြည့်မယ်အေးဒီခိုင်းမှာဒီရှိမှုဒီမှန်ပြူလိုက်စားမှာဒီရှိမှုဒီမှန်လိုက်စားမှာဒီရှိမှုကိုပဲအတင်းမပြူမယ်ဆိုတာအလားကွာဝေးလွန်းတယ်ခုနညပိုင်းအဖွဲ့နဲ့ပတ်သက်လို့ကအကွယ်လွဲမှုတွေရှိမယ်နှိမ့်နိုင်လို့ရကောင်းရနိုင်နေတယ်ဒီချက်ကတော့အကွယ်လွဲမှုကတော်တော်ကြီးမားတယ်အဲ့တော့ကျွန်တော်တို့ကဒီတစ်ခါရဆဲရင်းနဲ့ပတ်သက်လို့လက်တွေ့ကြကြကျွန်တော်တို့ကြည့်နေကြပါလေ။ရခိုင်မဟုတ်ဒီတိုင်ရတွေရောက်နေတယ်ရခိုင်ဒီပလက်ဝါပါရခိုင်မြို့နဲ့ရှင်းမြို့နဲ့လောက်မှာအတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတယ်။အဲ့တော့လက်ရှိပကတိအခြေအနေကိုအခြေပြုပြီးမှသာလေအတိတ်ခါရသေးကြီးကိုပေါင်ရရင်ကျွန်တော်တို့ပထမအခြေလောင်းအောင်မျိုးသာဆောင်ရွက်နိုင်ပါလိမ့်မယ်။အဲပကတိအခြေအနေကိုအတိမတ်မပြုသေးဘူးဆိုလို့ရှိရင်တော့ကျွန်တော်ဆက်ဆဲနေဦးမယ်လို့ထင်ပါတယ်။
ဟုတ်ကဲ့ဥမောင်ဆွေကျေးဇူးတင်ပါတယ်။ဦးထွန်းဆောင်ကိုလည်းကျွန်တော်မေးချင်ပါတယ်။ဦးထွန်းဆောင်ကမဟာမိတ်တိုင်းသားလက်နက်ကိုင်အဖွဲ့စည်းတဲ့မဟာမိတ်အဖွဲ့မှာလည်းဟိုတာဝန်ရှိတဲ့သူတူဦးဖြစ်နေတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုစားကောတက်မတော်ဆွနိပွဲတွေမှာပြောတာတော့ဟုတ်တာပေါ့နော်။တက်မတော်ဘက်ကဘာတွေများလုပ်ဖို့လိုအပ်နေတာလဲ။အရင်ကြီးဆွနိပွဲမှာတက်မတော်အဓိကအခရာဖြစ်နေတယ်လို့ပြောနေကြတော့ကျွန်တော်တို့စက္ကန့်30လောက်အတွင်းမှာခတ်တူတူလေးပြောပြလို့ရမလား။
ဟုတ်ကဲ့အဓိကတော့ဗျာဒီတက်မတော်ကဒီရေစားတစ်ဖက်မီးမုတ်တစ်ဖက်နဲ့နော်2008ဖွဲ့စည်းပုံကိုအသာစီးယူပြီးတော့မှစစ်ကစားနေတဲ့အလုပ်တွေကိုရက်ပါလို့ကျွန်တော်ကပထမဆုံးပြောချင်တယ်ပြီးအခုဒီဟာပေါ့ကွက်ကြားစစ်ချင်းရေးရက်ဆိုင်မှုကို၄လတခါ၂လတခါတက်တန်တိုးသလိုမျိုးလုပ်နေတာကလည်းပြည်ထောင်မမှန်တဲ့အတွက်ဒီလိုလုပ်မနေဘဲနဲ့ရှင်းရှင်းပြောမယ်ဆိုလို့ရှိရင်စစ်အုပ်စုကတရေဘောကြောင့်လည်းလုံရမျိုးလိုဖြစ်နေတယ်နော်အဲ့ဒါကြောင့်တတိရှိရင်အပြစ်မရသေးတဲ့ဖွဲ့တွေကိုဟိုအကြောင်းပြဒီအကြောင်းပြဟိုဘက်တိုင်လိုက်ဒီဘက်တိုင်လိုက်လုံမနေဘဲနဲ့တပြိုင်တည်းသာတိုက်ကြည့်လိုက်ပါလို့ပြောကျင်တယ်အဲ့ဒီအချိန်မှာအဖြစ်ပေါ်လာပါလိမ့်မယ်နော
်ဟုတ်ကဲ
့နောက်ဆုံးကတော့ဒီကျွန်တော်တို့တိုင်းပြည်ကဒီ21ရာစုကာလထဲမှာဒီ fail state ပေါ့ကြားရှုံးနိုင်ငံထဲကိုရောက်နေပြီနော်ကြားရှုံးနိုင်ငံတွေမှာရှိတဲ့လက္ခဏာတွေအပြည့်ရှိနေတယ်အဲ့တော့ကြားရှုံးနိုင်ငံတွေကထွက်ပေါက်မှုနော်ထွက်ရလမ်းလမ်းကိုချာမလားကြားရှုံးနိုင်ငံတွေမှာပဲဆက်ပြီးတော့မှနေမလားဒီနီးလမ်းနှစ်ခုကတစ်ခုကိုပဲရွေးရမယ်အနေထားကိုရောက်နေပြီဖြစ်ပါတယ
်ဟုတ်ကဲ့
အဲ့တော့ကျွန်တော်နောက်ဆုံးဒီကိုချုပ်ပြောချင်တာကတော့မြန်မာသမိုင်းပညာရှင်ဒေါက်တာတမ်းမြူပြောတဲ့စကားဟောကိန်းမှာရှိတယ်ဗျာ2050ကြာရင်မြန်မာနိုင်ငံဆိုတာကြီးတော်ပျောက်ကွယ်သွားနိုင်တယ်ဆိုတော့အနေထားရှိတယ်အဲ့ဒါကြောင့်ဒီဟောကိန်းကိုသတိပြုပြီးတော့မှကျွန်တော်တို့ကနော် face state အနေထားကနေဆက်ပေါက်ချဖို့လိုနေပြီလို့နောက်ဆုံးအနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့အပါဝင်ဆွေးနွေးကြတဲ့ဦးမောင်မောင်ဆိုးဦးထွန်းစောနဲ့တခြားပိသက်တွေအားလုံးကိုကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ
ကိုယ်စားဝင်းလိုင်းစီစဉ်ဆွေးနွေးတင်ဆက်တဲ့အင်္ဂါညဗီယိုရဲ့ဓာတ်ရိုက်လီလိုင်းစီစဉ်ကိုနားဆင်ကြရတာပါအခုတော့သတင်းချင်းညွတ်ကိုနန်းလောင်ကပြောပြပေးမှာပ
ါသတင်းလာနေတော့ကဟောင်ကောင်မှာဖြစ်သွားတဲ့ဆန်ပြပြမဟာဟောင်ကောင်ရဲ့တည်ငြိမ်မှုကိုထိခိုက်စေတဲ့ဥပဒေပြင်ပကလောက်ရဖြစ်တဲ့ဆိုပြီးတရုတ်အစိုးရကဝေဖန်ပြစ်တင်လိုက်ပါတယ်ဟောင်ကောင်ကိုတရုတ်အစိုးရလက်အောက်လွှဲပြောင်းပေးခဲ့တဲ့22နှစ်မြောက်နေပတ်လည်နေ့ဂျွန်လတရနေ့မှာပဲထောင်ကနန်းရှိတဲ့ဆန္ဒပြသူတွေဟာဟောင်ကောင်လွှတ်တော်ထဲဝင်ရောက်စီးနင်းခဲ့တာပါဆန္ဒပြသူတွေဟာဆောက်ဦးတွင်းကလူသွားစင်ကြံတွေထိဝင်ရောက်ခဲ့ကြသလိုနေရမောမှာတရုတ်အစိုးရဆန့်ကျင်ရေးပုံတွေစာတွေကိုစီးနဲ့ဖျန်းခဲ့ကြတာပါအဲ့ဒီနောက်အထူးကုန်နှိမ့်နေရေးရဲတွေရောက်လာပြီးမြေရုပ်ပုံတွေတုံးပြီးတော့ဆန္ဒပြသူတွေကိုဖြိုခွဲခဲ့တာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့နှစ်ဦးလှတ်တလို့ကိုရီးယားနယ်စပ်မှာတွေ့ဆုံခဲ့ကြတာနဲ့ပတ်သက်ပြီးတာဟာနှစ်နိုင်ငံကြားခေတ်သစ်ဆမ်မနာတစ်ခုအဖွင့်ဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါတယ်။သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်တို့ရဲ့တွေ့ဆုံမှုဟာဟန်ပြသက်သက်ဖြစ်တယ်လို့အများကဝေဖန်နေကြတဲ့ကြားမှာပဲသမ္မတမွန်ဂျေအင်းအခုလိုမှတ်ချက်ပြုပြောကြားလိုက်တာပါ။ကောင်ဆောင်တို့တရားဝင်တဘောသူလက်မှတ်ရေးထိုးတာတွေမရှိပေမဲ့လည်းအခုတွေ့ဆုံမှုကနှစ်နိုင်ငံကြားတင်းမာနေရာတွေကိုညှော့သွားစေမဲ့ငြင်းချင်လာစားဖြစ်တယ်လို့လည်းသမ္မတမွန်ကပြောပါတယ်။
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုနန်းလောင်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရည်မှုကမတ်ဆုမွန်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာပီတာဟန်လေးဖြစ်ပါတယ်ဒီကနေ့ည9:00-10:00 ထိ VOA အစီအစဉ်တွေကိုလိုင်းတို25 32 51တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးပါသရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ညောင်ဝင်းအောင်ပါ